Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VU American တန်က2018ခုနှစ်မတ်လ1ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32/40/48တို့အပြင် VU ရဲ့ Facebook စာမျက်နှာဖြစ်တဲ့ VU Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆမ်မိုဝီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူညင်ညာပေးမှာပါဖလော်ရီဒါကကျောင်းတွင်းပစ်ခတ်မှုအတွင်းအသက်မသေးပဲကျန်ရစ်ခဲ့တဲ့ကျောင်းသားတွေဟာဗုဒ္ဓဘုရင့်မှာတော့ကျောင်းပြန်တက်နေကြပါပြီရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုအရေးယူတန်းခတ်မဲ့ဥပဒေကြမ်းအလင်းမြန်ပြဋ္ဌာန်းရေးအတွက်တက်ကြွလှုပ်ရှားသူတွေကလွှတ်တော်ရှေ့မှာစုဝေးတောင်းဆိုကြပါလေဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆမ်မိုဝီ
ဟုတ်ကဲ့ကောင်းပါခင်ဗျာအခုလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
We are deeply concerned by the situation in Myanmar and continue to call for humanitarian and media access to Rakhine State
ဒါကတော့မြန်မာစုရအနေနဲ့ရခိုင်ပြည်နယ်ကဒုက္ခသည်အရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဂျနီဗာလူခွင့်ရေးကောင်စီမှာ American ကိုယ်စားလှယ်ကတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာဆက်မျိုးနားဆင်နိုင်ပါတယ်ဒါပြင်ဒေါက်ဆန်းစုကြည်ကမြန်မာငင်းညာရေးလုပ်ငန်းစဉ်မှာကြုံနေရတဲ့အခက်အခဲတွေကြော်လွားနိုင်မှုအကြံပေးဆွေးနွေးတယ်ဆိုတဲ့အကြောင်းသတင်းလွှာမြန်မာပြည်ကိုလာဖို့ဗီဇာငင်းခံရတဲ့အတွက်ဗြိတိန်လွှတ်တော်အမတ်တွေဒေါသထွက်နေကြတဲ့အကြောင်းနောက်ပြီးတော့ဘင်္ဂလားဒေ့ရှ်မြန်မာနေဆက်မြင်းပေါ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေစတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American သမိုင်းမှာအစုလိုက်အပြုံလိုက်တနက်နဲ့အပြစ်ခတ်ခံခဲ့ရတဲ့ဖြစ်စဉ်တွေတဲကလူအသေးအပြောက်အများဆုံးတစ်ခုဖြစ်တဲ့ Florida ကျောင်းတွင်းပြစ်ခတ်မှုအတွင်းအသက်မသေးပဲကျန်းခဲ့တဲ့ကျောင်းသားတွေဟာဗုဒ္ဓဘုရင့်မှာတော့ကျောင်းပြန်တက်နေကြပါပြီ။တချိန်တည်းမှာပဲ American ကျောင်းတွေမှာလုံခြုံမှုရှိအောင်စီမံဖို့အတွက်သဘောတူညီခဲ့ကြတဲ့ပြည်ထောင်စုလွှတ်တော်နဲ့ပြည်내လွှတ်တော်အမတ်တွေဟာကျောင်းသားလူငယ်တွေအသက်မဆုံးရအောင်ကာကွယ်နိုင်ရတဲ့ဘယ်လိုလှုပ်ဆောင်မလဲဆိုတာတွေကိုဆက်ပြီးအခြေတင်ဆွေးနွေးညှိနှုံနေစေဖြစ်ပါတယ်။ Florida ပြည်내 Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာလုံခဲ့တဲ့သတင်း၃ပတ်ကတနတ်သမတုရဲ့လက်ချက်ကြောင့်လူပေါင်း18ဦးသေဆုံးခဲ့ခြင်းကစပြီးကျောင်းပိတ်ထားတာပါ။အခုကျောင်းပြန်တက်လာကြတဲ့ကျောင်းသူကျောင်းသားတွေကိုလူအုပ်ကြီးကပန်းတွေနဲ့ဂျိုးဆူခဲ့ကြပါတယ်။ဒါပေမဲ့ကျောင်းသားတွေဟာ Six Rifle တနတ်တွေကန်ဆောင်ထားတဲ့လုံခြုံရေးယူထားတဲ့ရဲရာရှိတွေကြားကနေကျောင်းတက်ကြတာဖြစ်ပါတယ်။ကျောင်းတက်ခြင်းကစပြီးစရုပ်ထကျောင်းစာသင်တဲ့အချိန်အထိစာသင်ကျမှုမဆက်တင်နိုင်သေးပါဘူး။ပြစ်ခတ်မှုပြီးချိန်ကလေးကပထမဆုံးချိန်ဖြစ်ဆရာနဲ့ကျောင်းသားတွေပြန်ပြီးတွေ့ခဲ့ကြတာလည်းဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဘုရင့်တွေကအထက်လွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတနက်ထင်းချိုရေးကိစ္စကိုဆွေးနွေးရင်း Florida Parkland စာသင်ကျောင်းပြစ်ခတ်မှုမှာအဆုံးပြုခဲ့တဲ့ AR-15 rifle နဲ့ဝယ်ယူခွင့်အသက်အရွယ်ကို18နှစ်က21နှစ်အထိတွန်းမြင့်ရေးအလေးအနက်စဉ်းစားမယ်လို့ပြောကြားလိုက်ပါတယ်။ဒါကို NRA ကစန့်ကျင်မဲ့ဆိုတာကိုသိနေတယ်သူဟာ NRA ကိုအလေးနဲ့ထောက်ခံသူတယောက်ဖြစ်ပေမဲ့နေရာတိုင်းမှာသူတို့နဲ့သဘောတူစရာမလိုဘူးလို့လည်းဆိုပါတယ်အခုဥပဒေကြမ်းမှာဝယ်ယူသူရဲ့နောက်ကြောင်းမဖြစ်မနေစစ်ဆေးဖို့နဲ့ online မှာတနက်ရောင်းချတာတနက်အယောင်ပြဝဲလုပ်တာတွေနဲ့လည်းပတ်သက်တဲ့ပြဋ္ဌာန်းချက်တွေပါဝင်မှာဖြစ်ပါတယ်အခုဥပဒေကြမ်းဟာအထက်လွှတ်တော်မှာထောက်ခံမဲ့60မပြည့်လို့2010နဲ့2015တုန်းကအတိမဖြစ်ခဲ့ပါဘူးဘလူးနေတုန်းကတော့ဒီဥပဒေကြမ်းဟာအကြီးအကျယ်ဆုံးဥပဒေတရားဖြစ်လာမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ
်။စီးရီးယားနိုင်ငံမှာရပ်ပေါင်း30ကျပ်အပြစ်ခတ်ရစေးကိုခုချိန်ထိအကောင့်ထဲမှာပေါ်ရသေးဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုကူညီပေးရေးအကြီးအကဲကပြောဆိုလိုက်တဲ့ပြန်ဘယ်ချိန်မှာစပြီးတက်ရောက်မလဲလို့လုံခြုံရေးကောင်စီကိုမေးခွန်းထုတ်လိုက်ပါတယ်။တိုက်ပွဲတွေကိုတလကြာရပ်ဆိုင်ထားဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကစနေနေ့မှာတညီတညွတ်ထဲဆုံးဖြတ်ထားတာပါ။အကူအညီတွေပေးဖို့နဲ့အပြင်းထန်နာမကျန်းသူတွေနဲ့ဒဏ်ရာရထားသူတွေကိုအထူးသဖြင့်ဂေါ်တာအရှိပိုင်းဒေတာကနေကယ်ထုတ်ဖို့အတွက်အခုလိုအပြစ်ရထားဖို့အတွက်တောင်းဆိုတာဖြစ်ပါတယ်။စနေနေ့ဆုံးဖြတ်ချက်ချမှတ်ပြီးကြတဲ့ကလူသားချင်းစာနာမှုလုပ်ငန်းတွေလုံးလို့မရဘူးဆိုရင်ပြီးခဲ့တဲ့ရက်တွေအတွင်းဘာတွေဖြစ်ခဲ့ပါသလဲ။နောက်ထပ်ဘုံကျဲတာတွေနောက်ထပ်တိုက်ခိုက်တာတွေနောက်ထပ်တေဆုံတာတွေပျက်စီးတာတွေအမျိုးသမီးနဲ့ကလေးငယ်တွေနောက်ထပ်ဘေးတင်တာတွေငတ်မတာတွေစတာတွေပါပဲပြောရရင်တော့အရင်ကနဲ့ဘာမှမတူပါဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာအကြီးအကဲမတ်ခ်လော့ကော့ကပြောပါတယ်တိုက်ပွဲတွေရပ်သွားပြီးစီးရီးယားနိုင်ငံနဲ့ဝင်ခွင့်ပြုပြီးဆိုတာနဲ့သွားဖို့အတွက်ကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ထရက်ကားတွေနဲ့အပြည့်ပြင်ထားတယ်လို့ဆေးဘက်ဆိုင်ရာကဲငယ်ကဲဆဲကူညီအတွက်အစီအစဉ်တွေလည်းလှုပ်ထားပြီးပြီလို့မစ္စတာလော့ကော့ကပြောပါတယ်
အမေရိကန်ပြည်ထောင်စုကနှင်ထုတ်မဲ့သူတွေကိုလက်ခံဖို့ညှင်းဆန်နေတဲ့သက်ဆိုင်ရာမူရင်းနိုင်ငံတွေအရေးအတွက်ကိုချော့ချနိုင်ခဲ့ပြီလို့ထရမ့်အဆိုအရဆိုပါတယ်။ နိုင်ငံပေါင်းတရာစင်ကျော်ကိုသူတို့ခေါ်ပြောရခက်တဲ့နိုင်ငံတွေစီးရင်ကဖယ်ရှားနိုင်ခဲ့ပြီလို့အဆိုရကဆိုပါရယ်။ဒါကြောင့်လူပေါင်းတသိန်းလောက်ကိုသူတို့ရဲ့မူရင်းနိုင်ငံတွေစီကိုပြန်ပို့ဖို့လမ်းပွင့်သွားပြီဖြစ်ပါရယ်။ဒီလူတွေကိုပြန်ပို့ရေးအတွက်ရရှိခဲ့တဲ့သဘောတူညီချက်အသေးစိတ်ကိုတော့မသိရပါဘူး။ American ပြည်ထောင်စုအမိမြေလုံခြုံရေးဌာနရဲ့ Recalcitrant Countries လို့ခေါ်တဲ့ပြောများဆိုများနိုင်ငံတွေစီရင်မှာ2016တုန်းက23နိုင်ငံပါရှိခဲ့ရာက2019ဒီဇင်ဘာမှာအများအပြားကျဆင်းသွားပြီးနောက်ဆုံး9နိုင်ငံကျန်ရှိနေပါသေးတယ်။အဲဒီထဲမှာ4နိုင်ငံဟာဟိုတုန်းကလက်ကျန်ဖြစ်ပြီး Donald Trump လက်ထက်မှာအသစ်တိုး9နိုင်ငံကတော့ Cambodia, Hong Kong, Laos, Myanmar နဲ့ Vietnam တို့ဖြစ်တယ်လို့ဖော်ပြထားပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
few american တိုင်ငံမနေ့ကတရင်တွေကိုဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုအရေးယူတန်းခတ်မဲ့ဥပဒေချမ်းကိုအနှင်းအမြန်ပြဋ္ဌာန်းရေးအတွက် american လွှတ်တော်အမတ်တွေကိုဖိအားပေးတဲ့အနေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာဗိုလ်တပ်ဖူးနေက congress လွှတ်တော်ရှေ့မှာစုဝေးတောင်းဆိုကြပါတယ်။ american မှာအာဏာရှိပြီးလူအစုဝေးတက်ဖြတ်တာကို american တိုင်းနိုင်ငံထဲကပဲတားဆီးနိုင်ပါမယ်လို့ american နိုင်ငံမှာ2015ခုနှစ်ထဲကနေထိုင်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တအုပ်ဖြစ်တဲ့ကရင်ယာကုပ်ကပြောပါတယ်အမေရိကန်ဘာကြောင့်ဖိအားမပေးနိုင်ရမလဲမြန်မာနိုင်ငံကိုအကူအညီပေးနေတာတွေရက်ပါဒဏ်ခတ်အရေးယူပါသူတို့ကိုဖိအားပေးလို့ရတဲ့နည်းတွေအများကြီးရှိပါတယ်လို့မေရီလန်းပြည်နယ်အစ္စလာမစ်စင်တာကရှာလာရှာမင်းကပြောပါတယ်အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ယောက်လက်ရှိတင်သွင်းထားတဲ့ဥရင်မူချန်းနှစ်ယောက်အရမြန်မာနိုင်ငံကိုအမေရိကန်စစ်ဖက်အကူအညီတွေပေးတာကိုကန့်သက်တာမြန်မာနိုင်ငံကထွက်တဲ့ကြောက်စင်းတဲ့ဗရမားတွန့်ထွက်ရန်နာရီနဲ့ပတ်သက်ပြီးကန့်သက်တာစတဲ့အချက်တွေပါဝင်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုပြောင်းလုပ်ဖို့ဥယျာဉ်ဆန့်ခွာထွက်ပြေးတဲ့ဒရွန်ဂျာဒုက္ခတွေကိုသူတို့နေအိမ်တွေစီပြန်ခွင့်ပြုဖို့ဘေးရန်တဲ့ဒေတာတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဒရွန်ဂျာဒုက္ခတွေကိုနိုင်ငံသားအပြည့်အဝဖြစ်ခွင့်ပေးတဲ့နည်းလမ်းတွေချဖို့ပြောကြားခဲ့တာဖြစ်ပါတယ်
။ Samsung Electronic Company က smartphone ဒါမှမဟုတ်အင်ဒွန်ကိုရီးယားတွေထုတ်လုပ်မဲ့စကန်တခုမြန်မာနိုင်ငံမှာတိဆောက်မိုက်ကိစ္စကိုဖျက်သိမ်းလိုက်ပါတယ်။ဒါဟာအလုံးမဖြစ်နိုင်တဲ့စီမံခန့်ခွဲမှုပတ်ဝန်းကျင်နဲ့နိုင်ငံရေးအခြေအနေမငြိမ်မသက်ဖြစ်နေတဲ့အတွက်လို့ဆိုပါရယ်ကမ္ဘာထိပ်တန်းစမတ်ဖုန်းထုတ်လုပ်တဲ့ Samsung Company ဟာဗီရန်နိုင်ငံမှာထုတ်လုပ်မှုစခန်း3ခုထားရှိပါရယ်လောကဈေးပေါ်ပြီးအစ်တောင်အာရှရဲ့အလားအလာသစ်ဖြစ်တဲ့မြန်မာနိုင်ငံမှာလည်းအလားတူထားရှိဖို့စဉ်းစားခဲ့တာဖြစ်ပါရယ်ရန်ကုန်မြို့နားမှာစီမံကိန်းအတွက်ဒီဆောက်ခွင့်ရရှိခဲ့ပေမဲ့မြေအရိယာရင်းနှီးမြှုပ်နှံမှုတဲ့အကျိုးအမြတ်နဲ့စွန့်အင်ကိစ္စတွေမှာညှိနှိုင်းမရနိုင်တဲ့အတွက်ရဆိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုကြောင်း The Korean Times မှာဖော်ပြထားပါတယ်
။တာလီဘန်တွေနဲ့ချွင်းချက်မထားဘဲငြိမ်းချမ်းဆွေးနွေးမယ်လို့အာဖဂန်နစ္စတန်သမ္မတအာရှရက်ဂါနီကကန့်လန့်လိုက်ပါတယ်။ဒါအပြင်တာလီဘန်တွေဘက်ကလည်းငြိမ်းချမ်းလုပ်ငန်းစဉ်မှာပေါဝင်ဖို့နဲ့အကြမ်းဖက်တိုက်ခိုက်တာကိုဆင့်လွတ်ဖို့အတွက်သဘောတူမယ်ဆိုရင်သူတို့ကိုတည်ဝင်နိုင်ငံရေးပါတီဖြစ်နေအသိမှတ်ပြုမယ်။နိုင်ငံတကာကအရေးယူတန်းခတ်ထားတဲ့ဆင်းတဲ့ကနေသူတို့နာမည်တွေကိုပယ်ဖျက်ပေးမယ်လို့လည်းကန့်လန့်ပါတယ်။တာလီဘန်တွေတောင်းဆိုတဲ့အခြေခံဥပဒေကိုပြန်သုံးသပ်ရေးကိုဒီလုပ်ငန်းစဉ်တွင်လှုပ်ဆောင်သွားနိုင်တယ်လို့လည်းအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆိုင်ရာကပူးလုပ်ငန်းစဉ်ဒုတိယညီလာခံအတွင်းဗုဒ္ဓဖူးနေမှာသမ္မတဂါနီကပြောကြားသွားတာပါ။ဒါပေမဲ့အမျိုးသမီးအခွင့်အရေးတွေကိုတော့အကာအကွယ်ပေးရမယ်လို့ပြောပါတယ်
။ Johnny Walker Whiskey Company က Johnny Walker ဆိုတဲ့အစား Jane Walker ဆိုတဲ့အမျိုးသမီးနာမည်နဲ့ Black Label ရထုတ်လုပ်မယ်လို့စီမံနေပါတယ်။ Dublin ကို $34 နဲ့ရောင်းချမဲ့ဒီ Dublin မှာအုတ်ထုတ်မှပြီးလမ်းလျှောက်နေတဲ့နေရာမှာအမျိုးသားမဟုတ်ဘဲနဲ့အမျိုးသမီးတူပုံကိုထည့်ပြီးတော့ထုတ်လုပ်မယ်လို့ဆိုပါတယ်။ဒီဟာအမျိုးသမီးတွေကိုဂုဏ်ပြုတဲ့နဲ့ထုတ်တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။ဒီလို Dublin လောက်ဝယ်ပြီးတော့အမျိုးသမီးရဲ့အပြင်မကောင်းဘူးလားဆရာ။အ
ေးကောင်းတော့ပါဆရာကြီး။ဒါကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွန်ရေးကောင်စီညီလာခံမှာကမ္ဘာတဝန်းလူခွန်ရေးအခြေအနေတွေစိုးရိမ်ရတဲ့နိုင်ငံတွေအကြောင်းအထူးလေးပေးပြီးတော့ဆွေးနွေးတင်ပြခဲ့ကြမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးလေးပါဝင်ခဲ့ပါတယ်ညီလာခံရဲ့တတိယနေ့မှာအမေရိကန်ကိုယ်စားလှယ်ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဂျနီဗာမှာဗုဒ္ဓနေ့ကဆက်လက်ကျင်းပနေတဲ့38ကြိမ်မြောက်လူခွေးနှစ်ပတ်လည်ညီလာခံမှာ မြန်မာနိုင်ငံပါဝင်လူအခွင့်အရေးခြေနေဆိုးရွားလာတဲ့နိုင်ငံတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ပြီးအဲ့ဒီနိုင်ငံတွေပေါ်ဆုံးဖြတ်ချက်ချမှတ်နိုင်မှုမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းဘျူရိုဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအမေရိကန်တန်ကူစလေမယ်ရီကက်သရင်ပီကအခုလိုတိုက်တွန်းခဲ့ပါတယ်
။ This session the council will focus attention on human rights in the DPRK, Iran,Myanmar, South Sudan, and Syria. ဒီနေ့ကမှ
လူ့အခွင့်အရေးကောင်စီအနေနဲ့မြောက်ကိုရီးယား၊အီရန်၊မြန်မာ၊တောင်ဆူဒန်နဲ့ဆီးရီးယားအရေးတို့ကိုဦးစားပေးပြီးဆွေးနွေးကြမှာဖြစ်ပါတယ်။ကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့အကူတကွစုစည်းပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တွေကိုဒီနိုင်ငံတွေအပေါ်ချမှတ်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်လို့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လကရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းနီးပါးထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေဟာလွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းလေးအမေရိကန်တန်ကူစလေကခုလိုတင်ပြသွားပါတယ
် We are deeply concerned by the situation in Myanmar and continue to call for humanitarian and media access to Rakhine State as well as accountability for ethnic cleansing and other human rights violations. ရခိုင်ပြည်နယ်မှာ
လူသားချင်းစာနာမှုအထောက်အပံ့တွေကိုအဟန့်အတားမရှိပေးနိုင်ဖို့အပြင်တဲ့ရင်လွတ်လပ်စွာယူနိုင်ခွင့်ပြုဖို့ကိုလည်းဆက်လက်ပြီးတော့တိုက်တွန်းပါရယ်ဒါအပြင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားလူခွင့်ရေးကျူးလွန်တဲ့ချိုးဖောက်မှုတွေအတွက်တာဝန်ရှိကြသူတွေကိုလည်းအရေးယူဖို့တောင်းဆိုပါရယ်လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးတော့တက်တန်းကိုလည်းအသစ်ထပ်တိုးရမှာဖြစ်ပါရယ
်2014ခုနှစ်ကစတင်တာဝန်ယူခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးရာထူးတက်တန်းကိုတိုးဖို့အမေရိကန်တန်ကူစလေကတင်ပြခဲ့တာဖြစ်ပါတယ်။မစ်ယန်ဟီလီဟာမကြာသည့်မီကလူ့အခွင့်အရေးချိုးဖောက်မှုတွေအခြေအနေကိုစုံစမ်းဖို့မြန်မာပြည်ကိုတွားရောက်ခွင့်တောင်းခံခဲ့ပေမဲ့လို့လေမြန်မာအစိုးရကသူ့ကိုဝင်ခွင့်မပြုခဲ့တဲ့အတွက်ကြောင့်သူဟာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုသာတွားရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်လေအမေရိကန်တန်ကူစလေကမြန်မာအစိုးရပြောခဲ့သလိုရခိုင်ပြည်နယ်ပြည်ပခအခြေအနေတိုးတက်ကောင်းမွန်နေတဲ့ဆိုရင်မစ်ယန်ဟီလီပါဝင်ပြီးခဲ့တဲ့နှစ်မလကစတင်ဖွဲ့စည်းခဲ့တဲ့အင်ဒိုနီးရှားရှိနေချုပ်ဟောင်းမာဇူကီဒါရူစမန်ဦးဆောင်တဲ့သုံးဦးပါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလေမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုဖို့တိုက်တွန်းလိုက်ပါတယ
် If the situation is genuinely improving as the government claims,It should cooperate with the council's fact-finding mission and special rapporteur rather than deny them access.
အခြေအနေဟာမြန်မာအစိုးရပြောသလိုတကယ်ပဲတိုးတက်ကောင်းမွန်လာပြီဆိုရင်ကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဝင်အပြင်စုံစမ်းစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်။သူတို့ကိုဝင်ခွင့်မတားမြစ်တင်ပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတာဟာကောင်စီအဖွဲ့ဝင်နိုင်ငံတွေအတွက်လုံးဝလက်ခံနိုင်စရာမရှိသလိုတိတ်ကိုလည်းခံပြင်းစရာကောင်းပါတယ်။
တရှိလူခွင့်ရေးနှစ်ပတ်လည်ညီလာခံကလင်းလာနေကဖွင့်ပွဲတုန်းကလေကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အကူတွေကိုအဟန့်တမ်းရှိပေးခွင့်ပြုဖို့မြန်မာအာဏာပိုင်တွေကိုတောင်းခံလိုက်ပြီးသူ့အနေနဲ့ရခိုင်ပြည်နယ်ကိုအချိန်ပေါင်းများစွာတွားရောက်ခွင့်ရခဲ့စဉ်ကသူ့ရဲ့အတွေ့အကြုံရရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးလူတွေဖြစ်တယ်လို့သူ့မိကွန်းမှာပြောဆိုခဲ့ပါတယ်။ဩဂုတ်လမှာတည်တန်းကုန်မဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယစ်အယ်ဟူစိန်ကလေရိုဟင်ဂျာတွေလူ့အခွင့်အရေးချိုးဖောက်ခြင်းခံရတာနဲ့ပတ်သက်လို့နိုင်ငံတကာကထိရောက်စွာဟန်တာနိုင်ခြင်းရှိတယ်ပေါ်လေသူ့ရဲ့ညီလာခံမိကွန်းမှာမိကွန်းထုတ်ခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနကပြည်ထောင်စုဝင်ကြီးဦးကျော်တင်ကတော့ရခိုင်ပြည်နယ်ပြည်ပခါကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေဖြစ်လာနိုင်ပြီးပြဿနာဖြေရှင်းမှုကိုထိခိုက်နိုင်တယ်လို့လူခွေးကောင်စီရဲ့ညီလာခံဒုတိယနေ့မှာတုံ့ပြန်ပြောကြားခဲ့ပါလေရှင
်ဒေါ်လာလတန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်ရိုဟင်ဂျာသတင်းတစ်ပုဒ်ကိုဆက်ရမယ်ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားနေဆက်မြင့်ရှိရာဒေသမှာစခန်းချပြီးတော့လာပေါင်းများစွာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်6000လောက်ဟာမြန်မာဘက်ကနေအတန်းချက်ဆက်တွေနဲ့ရွှေ့ပြောင်းပေးဖို့ပြောဆိုနေမှုတွေကြောင့်အဲ့ဒီနေရာကနေစတင်ပြီးတော့ထွက်ခွာနေကြပြီလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမျိုးသမီး Nobel ငင်းငယ်ရေးဆုရှင်တွေကလည်းအဲ့ဒီဒေတာကိုတွားရောက်ပြီးတော့ကြီးစုခဲ့ကြပြီးဒုက္ခသည်တွေမြန်မာနိုင်ငံပြန်နိုင်ရေးအတွက်အစွမ်းကုန်စူးစမ်းသွားမှာဖြစ်တဲ့အကြောင်းပြောပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဘက်ကတမ်ဘရူးနဲ့ဘင်္ဂလားဒေ့ရှ်ဘက်ကကိုနာပါရူးဒေတာကြားနှစ်နိုင်ငံနယ်နိမိတ်မြင်းရှိရာဒေတာမှာစခန်းချပြီးလနဲ့ချီနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်က6000လောက်ရှိပါတယ်ဖြစ်တယ်လို့တဲကလေးတွေဆောက်ပြီးနေထိုင်နေကြသူတွေကိုအဲ့ဒီနေရာကနေထွက်ခွာကြဖို့မြန Myanmar ဘက်ကအတန်ချက်စစ်နဲ့တနေ့ကို10ချိန်15ချိန်လောက်ပြောကြားနေတယ်လို့ Bangladesh နေကြာဆောင်တပ်ကပြောပါတယ်မြန်မာစစ်တပ်ကအဲ့ဒီနေဆက်ဒေသတစ်လျှောက်တန်ဆူးချိုးတွေကာယံထားတယ်လို့အဲ့ဒီနေရာဟာမြန်မာပိုင်နဲ့ဖြစ်တာကြောင့်တရားမဝင်မနေထိုင်ကြဖို့နဲ့နေအေးအေးယူခံရမှာဖြစ်ကြောင်းအတန်ချက်စစ်နဲ့ပြောနေတာပါအခုလိုပြောဆိုမှုတွေကြောင့်ဒီစခန်းမှာနေထိုင်သူတွေဟာအရင်လိုမနေရကြတော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားနေကြပြီလို့အဲ့ဒီမှာနေထိုင်တဲ့ရိုဟင်ဂျာခေါင်းဆောင်တဦးဖြစ်သူဒဲလ်မိုဟာမက်ကပြောပါတယ
်နေတာတော့မိုက်ကင်ကောဆေရှုဒေဣတက်တာအမားဒကေအတူဘိုဒါ
ကျွန်တော်တို့ကိုချင်းချောက်တဲ့အနေနဲ့သူတို့ကစပြီးကြီးညာခဲ့တာမို့ကျွန်တော်တို့ဒီနေရာကနေထွက်သွားရတော့မှာပါသူတို့ကကျွန်တော်တို့ကိုချင်းချောက်ဖို့ပဲလုပ်တာပါဒါကိုကြည့်ရင်မြန်မာဆိုရကဘယ်လိုဖိနှိပ်တဲ့သူမျိုးလဲဆိုတာပြနေပါတယ်ကျွန်တော်တို့ဒီနေရာမှာနေတာကအသက်မသေးဘူးပါဒီကနေတကယ်သွားရတော့မှာပ
ါမနစ်ကဩဂုတ်လကုန်ပိုင်းရွန်ဂျာအာဆာအကျန်းဖက်ဖွဲ့ရဲ့လုံခြုံရေးစခန်းတွေဝင်ရောက်စီးနှင်မှုကနေမြန်မာစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေထွက်ပြေးခဲ့ကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုလက်ခံမယ်လို့မကြေညာခင်ရက်တွေအတွင်းမှာပဲဒီနေဆက်ဒေသမှာသူတို့နေထိုင်ခဲ့ကြတာဖြစ်ပြီးအခုတော့ဒီစခန်းကနေအိမ်အောင်စုပေါင်း150လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ထွက်ခွာသွားပြီလို့လဲမိုဟာမက်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာတာဝန်ရှိသူတွေအဲ့ဒီစခန်းနေရာကိုလာရောက်ပြီးရခိုင်ပြည်နယ်ဘက်ကိုပြန်ကြဖို့တိုက်တွန်းခဲ့ပေမဲ့ရိုဟင်ဂျာခေါင်းဆောင်တွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြတယ်လို့လုံခြုံမှုမရှိရင်မပြန်နိုင်ကြောင်းညှင်းဆိုခဲ့ကြတာပါဒဲလ်မိုဟာမက်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာသက်ဆိုင်ရာကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရခဲ့တယ်လို့ပြောပါတယ်
ပရာဇက်တာဝဒင်20 तारीख ဆက်ကတ်ကရစီအဂုတ်လ၁၀ရက်နေ့ကစားကြတာစတာခတာ
ကျွန်တော်တို့ဖေဖော်ဝါရီလ20ရက်နေ့မှာကိုယ်စားလှယ်ဖွင့်တဲ့တွေ့ပါတယ်21ရက်နေ့မှာတော့ကျွန်တော်တို့ကိုသူတို့ကအာစာဖွဲ့ဝင်တွေလို့စပြီးခေါ်ပါတယ်ရင်းနှုန်းကတော့တစ်ခါမှဒီလိုမပြောဘူးပါဘူ
းတစ်ချိန်တည်းမှာပဲရွန်ဂျာအမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်ဒေတာကိုပြတာဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးတည်းကယင်မင်ကတဝါကိုကာမန်နဲ့မြောက်အိုင်ယာလန်ကမရစ်မက်ဂွားရိုဟာဗုဒ္ဓဘူးနေမှာအဲ့ဒီဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ကြပြီးဒုက္ခတဲ့တွေကိုအားပေးစကားပြောကြခဲ့ပါတယ်။ယီမင်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ကာမန်ကတော့
We are Nobel Women Laureates, three Nobel Women Laureates.
ရှင်တို့ရပိုင်ခွင့်ကိုပြန်ရဖို့လုပ်နေကြတဲ့ရှင်တို့နဲ့အတူရှိနေတယ်ဆိုတာကိုပြဖို့ Ireland, Iran နဲ့ယီမင်နိုင်ငံတွေကနိုဘယ်ဆုရှင်3ဦးဒီကိုလာကြတာပါ။
နိုဘယ်ငြိမ်းချမ်းရေးဆုရှင်မရစ်မက်ဂွားကလည်းဒုက္ခသည်တွေအရေးဒေါန်ဆန်းစုကြည်နဲ့ဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကိုပန်ကြားမှာဖြစ်ကြောင်းပြောပါတယ
် We will ask the Prime Minister of Bangladesh
ဝန်ကြီးချုပ်ရှိတ်ခါစီနာကိုမြန်မာအစိုးရနဲ့ဆွေးနွေးဖို့ကျမတို့ပန်ကြားမှာပါဒါပြင်သူ့ကိုဒေါန်ဆန်းစုကြည်နဲ့နှစ်နိုင်ငံတန်တမာဆက်ဆံရေးခိုင်မြဲအောင်လုပ်ပြီးတော့ရှင်တို့ရဲ့နိုင်ငံကိုရှင်တို့အန်ဒီရဲ့ကင်းကင်းနဲ့ပြန်နိုင်ရေးဆွေးနွေးဖို့လည်းပြောမှာပါ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားဒုက္ခသည်တွေနေရပြင်းရင်းနဲ့ပတ်သက်ပြီးအချိန်ချင်းဆွေးနွေးခဲ့ကြတာဖြစ်ပြီးဒီနှစ်ဆန်းပိုင်းမှာပြန်ပြီးပို့ဖို့အတွက်သဘောတူခဲ့ကြတာပါမြန်မာဘက်ကဒုက္ခသည်တွေပြန်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်ထားပေမဲ့ဒုက္ခသည်တွေဘက်ကပြန်ဖို့ဆန္ဒမရှိသေးတယ်လို့ဒုက္ခသည်တွေသူတို့သဘောဆန္ဒအတိုင်းပြန်လာဖို့အတွက်ဆိုရင်လုံခြုံဘေးကင်းမှုရှိဖို့နဲ့နိုင်ငံတကာစောင့်ကြမှုလိုအပ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်အခုမြန်မာဘက်ကပဲ UCB လှုပ်ဆောင်နေတဲ့ဒုက္ခသည်ပြန်လည်စည်းစိမ်လက်ခံရေးအစီအစဉ်မှာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာအစိုးရဘက်ကကန့်လန့်ခဲ့ပါတယ်
။ဒါကတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနေဆက်မြင့်ရှိရာဒေသရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်ကမြူတက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ရမယ်ဆိုရင်ပြည်တိန်အောက်လွတ်တော်အမတ်တချို့ကိုမြန်မာပြည်ဝင်ဝင်ဗီဇာညှင်းပယ်ခဲ့တဲ့အပေါ်မှာပြည်တိန်အမတ်တွေကစိတ်ပြက်ဒေါသထွက်နေကြပြီးတော့နှစ်နိုင်ငံဆက်ဆံရေးမှာလွတ်တော်ကိုတုံ့ပြန်တာထက်ပိုးပြီးတော့အရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်းတတ်မှတ်ခဲ့တဲ့အကြောင်းဝါရင်အောက်လွတ်တော်အမတ်တဦးကပြောကြားခဲ့ပါတယ်မြန်မာအစိုးရဘက်ကအဓိကညှင်းပယ်တဲ့အချက်၃ချက်ထဲမှာမြန်မာနိုင်ငံကိုလာဖို့လျှောက်ထားတဲ့ပြည်တိန်အမတ်တချို့ဟာဘိုးချုပ်မူကြီးမင်းအောင်လှိုင်နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့တောင်းဆိုသူတွေထဲမှာပါဝင်နေတာကြောင့်ဖြစ်တယ်လို့ပြောဖော်ပြထားပါတယ်။ဘရူနီပြည်တွင်အောက်လွတ်တော်မှာမြမအရေးဆွေးနွေးကြတာနဲ့ပတ်သက်လို့မိုင်ဂျင်းနဲ့ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။လန်ဒန်မြို့မှာရှိတဲ့မြမတန်ယုံကပြည်တွင်အောက်လွတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီ IDC အဖွဲ့ဝင်အမတ်တချို့ကိုမြန်မာဗီဇာထုတ်ပေးဖို့ညှင်းပယ်တဲ့အကြောင်းကြားစာကို February 28ရက်နေ့ကကော်မတီအနေနဲ့လက်ခံရရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ IDC အနေနဲ့စိတ်ပြတ်မိကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့မနေ့ကဗြိတိန်အောက်လွှတ်တော်မှလည်းဒီကိစ္စကိုဆွေးနွေးပြောဆိုခဲ့ကြပါတယ်။နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌ Labour Party ဝါရင့်အောက်လွှတ်တော်အမတ် Stephen Twigg ကမြန်မာဘက်ကဗီဇာညှင်းပယ်ခဲ့တဲ့အပေါ်ကော်မတီရဲ့သဘောထားကိုအခုလိုပြောသွားပါတယ
် I'm deeply disappointed that the government of Burma has not granted visas for members
မြန်မာနိုင်ငံကိုသွားရောက်မဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီ IDC ဖွဲ့ဝင်တွေကိုမြန်မာဆိုရကပြည်ဝင်ဝင်ဗီဇာထုတ်မပေးတဲ့အပေါ်အလိုမဲ့စိတ်ပျက်ပါတယ်ဒီလိုစိတ်ပျက်ဖွယ်ကောင်းတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအနာပိုင်တွေနဲ့လည်းဆက်သွယ်ပြောဆိုပြီးပါပြီမြန်မာနိုင်ငံနဲ့ပြင်ပမှာရှိနေတဲ့ဗြိတိန်အကူအညီပေးရေးအစီအစဉ်ရဲ့နောက်ထပ်ထောက်ပံ့မှုတွေအဖြစ်လှုံ့ဆော်ပေးနေတဲ့IDC ရဲ့အရေးပါတဲ့ဆောင်ရွက်ချက်တွေကိုကျွန်တော်အသိမှတ်ပြုပါတယ
်။ဗြိတိန်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအဖွဲ့ဝင်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံကို February 28ရက်နေ့မှာတွားရောက်ဖို့ပြင်ဆင်ထားခဲ့ကြောင်းအောက်လွှတ်တော်အမတ် Stephen Twigg ကပြောပါတယ်။မြန်မာအာဏာပိုင်တွေဘက်ကဗီဇာညှင်းပယ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တရားဝင်တုံ့ပြန်ခဲ့တဲ့အချက်၃ချက်ကိုလည်း Mr. Twigg ကအောက်လွှတ်တော်မှာအခုလိုပြောကြားခဲ့ပါတယ
်။ First that there is an extended public holiday in Burma.Secondly that access
to the media in Myanmar ngam ma yet shi yong pe ye phin ni lu dutiya chan ni ne lung nyoe yi chi ni ya yakai pi ne ko twa yaw phu set lek kan tat tha bi naw song chat ka do lut daw mat dwi mani ga jin nya che thu pyan ne a the ma ba de chat ne tai sai ni de lu chano tin ma de a lo ga do Myanmar sit dat a ji ke bu jo mu ji min aw lain ko yakai pi ne ma sit dat ye lu khun ye chu lun chu phaw mu de ne pat de lu taw won shi tu a phi ICC naing ngan ga ya su khun yong tin bu wan won taw so de sa ma IDC a phwa win lut daw mat dwi ga သူတို့ရဲ့ကိုယ်ပိုင်သဘောထားတွေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မြန်မာအာဏာပိုင်တွေဘက်ကနှိမ့်ညွတ်ခြင်းမရှိခဲ့ဘူးဆိုတာပ
ါ။ရခိုင်ပြည်နယ်ပဋိပက္ခကိုဗြိတိန်အောက်လွှတ်တော်အနေနဲ့စိတ်ဝင်တစားအနီးကပ်စောင့်ကြည့်နေခဲ့ကြောင်းစတီဖင်တွစ်ကဆိုပါရယ်။ဒါ့အပြင်အောက်လွှတ်တော်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးကော်မတီအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအထောက်အကူပေးရေးအကူအညီတွေကိုအင်းနဲ့အားနဲ့လှုံ့ဆော်ဖို့ရှိနေကြောင်းလည်းသူကပြောပါရယ်။IDC အဖွဲ့ဝင်လွှတ်တော်အမတ်တွေအတွက်ဗီဇာထုတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအင်ဒရူးပက်ထရစ်နဲ့ဗြိတိန်နိုင်ငံသားရဲ့ဌာနအရာရှိတွေကနေမြန်မာအစိုးရဘက်နဲ့ရောလန်ဒန်မှာရှိတဲ့မြန်မာတန်ယုံနဲ့ပါဆက်သွယ်စ조사ဆောင်ရွက်ခဲ့ကြောင်းစတီဖင်တွစ်ကအောက်လွှတ်တော်မှာတင်ပြသွားပါတယ်သူကိုယ်တိုင်လည်းလန်ဒန်မှာရှိတဲ့မြန်မာတန်အမတ်ကြီးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ်
I myself spoke yesterday morning over the telephone to the Burmese ambassador.
ဒီစာကိစ္စနဲ့ပတ်သက်လို့မနေ့မနေ့ကမြန်မာတမ်မကြီးကိုကျွန်တော်ကိုယ်တိုင်ဖုန်းဆက်ပြောဆိုခဲ့ပါတယ်။တိုးတော်အမတ်တွေကိုဗီဇာညှင်းပယ်ခဲ့မှုပေါ့ပြည်တည်နိုင်ငံသားရေးဌာနကအရေးကြီးတဲ့ကိစ္စဖြစ်ဘယ်လိုဆောင်ရွက်နေတယ်လဲဆိုတာကိုလည်းကျွန်တော်ပြောပြခဲ့ပါတယ်။တိုးတော်ကိုတွန့်ပြန်တာတဲ့ပိုပြီးအရေးကြီးတဲ့အဆင့်ဖြစ်သတ်မှတ်ပါတယ်။အောက်လူတော်ဥက္ကဋ္ဌကိုယ်တိုင်လည်းမြန်မာတမ်မစီကိုစာရေးခဲ့တဲ့အတွက်အခုလိုဗီဇာညှင်းပယ်ခဲ့တဲ့အကြောင်းရင်းကိုသူတို့ဘက်ကတရားဝင်တွန့်ပြန်ခဲ့တာဖြစ်ပါတယ်။
အခုလိုဗီဇာညှင်းပယ်ခံရတဲ့အတွက်မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်အစိုးရဖွဲ့ဝင်ဝင်ကြီးတွေစစ်ဖက်ဆိုင်ရာအရာရှိကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဖို့ရှိတဲ့အစီအစဉ်တွေအားလုံးကိုဖျက်သိမ်းလိုက်ရတယ်လို့လည်း Mr. Twigg ကဆိုပါတယ်။ဗြိတိန်လွှတ်တော်ဘက်ကလည်း2018နဲ့2019ခုနှစ်တွေအတွက်မြန်မာနိုင်ငံကိုအကူအညီပေးဖို့စတာလင်တန်းပေါင်းတရာရထားပြီးသားဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ရပေမဲ့လည်း IDC အဖွဲ့ဝင်ဗြိတိန်အောက်လွှတ်တော်အမတ်တွေအနေနဲ့သူတို့ရဲ့ဒုတိယအစီအစဉ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဗြိတိန်နိုင်ငံကထောက်ပံ့ကူညီပေးနေတဲ့အခြေအနေတွေကိုလာမယ့်တောက်ကြနေ့မှာတွားရောက်ကြည့်ရှုမှာဖြစ်ပါတယ်ရှင်။
ဒါကတော့ဗြိတိန်အောက်လွှတ်တော်အမတ်ချုပ်ကိုမြန်မာပြည်ဝင်ခွင့်ဗီဇာညှင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမတ်ဒီစိတ်ပြေဒေါသထွက်နေကြတဲ့အကြောင်းမှန်ကြီးနိုင်ပြောပြသွားတာဖြစ်ပါတယ်။နောက်ထပ်သတင်းတော်တစ်ပုဒ်ကိုဆက်ရမယ်ဆိုရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်မှာယုံကြည်နားလည်မှုနဲ့တခြားအခက်အခဲတွေကြုံနေရတဲ့အကြောင်းဒါတွေကိုကြော်လွှားနိုင်မှုအကြံပေးဆွေးနွေးလိုက်ပါတယ်။မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်မှာအဆင့်မြင့်ဆုံးဖြစ်တဲ့GICM လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပြီးတော့အဆုံးဖြတ်ပေးနိုင်တဲ့တိုင်းရင်းသားခေါင်းဆောင်တချို့အစည်းအဝေးကိုတက်မလာတဲ့အပေါ်မှာလည်းပြစ်တင်ဝေဖန်လိုက်ပါတယ်တမတော်ဘက်ကလည်းအခုလိုထိပ်ပန်းခေါင်းဆောင်တချို့တက်ရောက်မလာတာနဲ့အရင် GICM ထိပ်သီးဆုံးဖြတ်ချက်အတိုင်းရှမ်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအတိအကျမလုတ်တာတွေကိုဝေဖန်လိုက်တဲ့အကြောင်းကိုဝင်းမင်းကပြောပြထားပါတယ်နားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ပါဒီ JICM ခေါ်အပြည့်ရစာချုပ်အကောင့်ထဲဖော်မှုညှိနှိုင်းပွဲကြီးကိုနေပြည်တော်မှာဗိုလ်ဒူးနေလေကကျင်းပရမှာ အမျိုးသားပြည်နယ်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကဒူခေါင်းဆောင်တွေပဲတက်လာပြီးတချို့ဆိုရင်ကိုယ်စလဲတော်မလွတ်ဘူးလို့မိကွန်းအစပိုင်းနှုတ်ခွန်းဆက်အပြီးမှာပဲဝေဖန်လိုက်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ကအခုလိုဆုံးဖြတ်ပိုင်ခွင့်ရှိတဲ့ထိပ်သီးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တချို့မတက်လာနိုင်တာကြောင့်လက်ရှိဖြစ်နေတဲ့ပြဿနာတွေကိုကြည်ကြည်လည်လည်ဆွေးနွေးနိုင်မယ်လို့မထင်ဘူး။ဒါပေမဲ့အတက်နိုင်ဆုံးတော့စူးစမ်းပါမယ်လို့ဆက်ပြောခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကဆက်ပြီးငြိမ်းချမ်းရေးအတွက်အရေးကြီးတဲ့ယုံကြည်မှုဆိုရမှာကိုကိုကိုငြိမ်းချမ်းရေးရအောင်လုပ်နိုင်တဲ့သူလို့ယုံကြည်မှုကတူးနဲ့တူယုံကြည်မှုထက်ပိုအရေးကြီးတယ်လို့ဆက်ပြောခဲ့ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ယုံကြည်လားလို့လာမေးတာကလည်းမဆရသေးပဲမြားကုံသွားတာမျိုးဖြစ်စေနိုင်တယ်လို့ပြန်ဝေဖန်လိုက်ပါတယ
်
ဒါအပြင်အစိုးရထဲမှာညှိနှိုင်းမှုရှိမရှိနဲ့တိုင်းသားတက်နဲ့တက်မတော်အကြာအစိုးရကဝန်ညှိပေးခြင်းရလားလို့မေကွန်းတွေထွက်နေတယ်လို့လည်းဒေါန်ဆန်းစုကြည်ကဆိုပါတယ
်
ဒီမေကွန်းတွေပေါ်ဒေါန်ဆန်းစုကြည်ကဆက်ပြီးအစိုးရကညှိပေးနေပေမဲ့နားမထောင်ကြတဲ့ပြဿနာရှိနေတယ်ဒါကြောင့်နားလည်မှုရစေနိုင်တဲ့ဒီစီဝေးမျိုးကိုဆုံးဖြတ်နိုင်တဲ့ထိပ်သီးခေါင်းဆောင်တွေတက်ဖို့လိုတယ်ဆိုတာမျိုးအခုလိုဆက်ပြောခဲ့ပါဗျာဒီပေါ်ဒုကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းသဘောတူလိုက်ပြီးဒီအမြင့်ဆုံးစီဝေးရဲ့အဓိကပြဿနာအဖြစ်သူ့မိကွန်းထဲမှာထောက်ပြရမှာအခု GICM 9ချိန်မြောက်စီဝေးကပြီးခဲ့တဲ့နှစ်နိုဝင်ဘာက GICM 6ချိန်မြောက်စီဝေးကလေးကကြိုတင်ခမန်းပြင်ဆင်လာခဲ့တာမို့အခုလိုထိပ်ပိုင်းခေါင်းဆောင်တွေမပြတ်ကွက်သင်ဘူးလို့ဝေဖန်လိုက်ပါတယ်ဒါအပြင်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကဆက်ပြီးပြီးခဲ့တဲ့ GICM အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အချိန် RCSS SSA ရှမ်းပြည်ပြည်နယ်ထီတော်ရေးကောင်စီအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလင်းခေးမှမလုပ်ဘဲတခြားနေရာတွေမှာအကျိုးဆွေးနွေးပွဲဆိုပြီးနားလည်မှုလွဲလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအခုလုပ်ငန်းစဉ်ကရှေ့ဆက်ဖို့ပြင်လိုက်နောက်ပြန်ဆုတ်လိုက်ဖြစ်နေတယ်လို့ထုတ်ပြောလိုက်ပါတယ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကဆက်ပြီးအခုလိုအရေးကြီးတဲ့နားလည်မှုလွဲတာတွေမဖြစ်ရအောင်ဒီထိပ်ပိုင်းခေါင်းဆောင်တွေအကြားညှိနှိုင်းတာအပြင်သက်ဆိုင်ရာဒေတာအစိုးရအဖွဲ့တွေကိုလည်းအသိပေးတဲ့လို့ထောက်ပြခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတော့နိုင်ငံအဖွံ့ဖြိုးတိုးတက်ရေးကိုတတ်ယူလို့မရပဲငြိမ်းချမ်းရေးနဲ့ပဲတည်ဆောက်နိုင်မှာမို့ငြိမ်းချမ်းရဖို့ဇွဲရှိရှိနဲ့ဆက်ကြိုးပမ်းအကြံပြုသွားကြဖို့အားလုံးကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်။ VOE မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Facebook နဲ့ Radio ကအခုလိုနားဆင်နိုင်တယ်လို့ VOE ရဲ့ Internet ဆာမင်နာဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။အခုစဉ်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တာရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာမင်းနေ့မနေ့ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 905ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ကဏ္ဍတွေနဲ့အတူ
ပြဿနာကမြန်မာစားလဲဆိုတော့ဒီ energy ဆိုတာစတွက်လာကလေးကသူကဟိုအခေါ်အဝါတွေကိုပြောင်းပလိုက်တယ် nomenclature တွေကို
ဒါကတော့အပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအားပေါ်မပြတ်ဥကြော်ဆန်သားနဲ့ဒေါ်လာလာတန်တို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အယုဒ္ဓါတွေ့ရပြီးအဆန်မကြတဲ့မြန်မာမီဒီယာတွေကအမျိုးသမီးများဆွဲကောင်းစင်တဲ့ Alice Fenden ရေးသားထားတဲ့ဆောင်းပါးကို Asian Correspondent မှာဖတ်ရပါတယ်မြန်မာမီဒီယာတွေမှာအမျိုးသမီးတွေကိုစိတ်အလေးမထားကြပါဘူး2019တုန်းကလေးလာချက်တစ်ခုရမြန်မာ TV Radio သတင်းစာကြားနဲ့ online သတင်းတွေမှာအမျိုးသမီးတွေရဲ့သဘောထားအမြင်တွေပေါ်ပြတာ16ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ပြောခွင့်ရပုဂ္ဂိုလ်အဖြစ်ကုကခံရသူစီးရင်ထဲမှာမြန်မာအမျိုးသားတွေဟာမြန်မာအမျိုးသမီးတွေထက်6ဆပိုများနေပြီးကျွမ်းကျင်သူအဖြစ်ကုကခံရတဲ့နေရာမှာတော့12ဆတောင်ပိုများနေပါတယ်။အမျိုးသမီးတွေရဲ့အမြင်ကိုပေါ်ပြတဲ့နေရာမှာလဲသူတို့ရဲ့ကျွမ်းကျင်မှုတွေကိုအခြေခံပေါ်ပြတာထက်သူတို့ရဲ့ပုဂ္ဂိုလ်ရေးရာတွေကိုသာအခြေခံပေါ်ပြတာက3ဆတောင်ပိုနေပါတယ်။မီဒီယာလောကကိုကြည့်ရင်လည်းအမျိုးသမီးသတင်းထုတ်တွေက26ရာခိုင်နှုန်းသာရှိပြီးရုပ်မြင်သံကြားသတင်းတင်ဆက်သူအထက်မှာတော့အမျိုးသမီးက66ရာခိုင်နှုန်းရှိနေပါတယ်။ဒါဟာလည်းအမျိုးသမီးတွေဟာရုပ်ပြအတွက်သာပိုအသုံးချခံရပြီးသဘောထားအားပေါ်ပြောရဲဘက်မှာအနည်းစုလောက်သာဖြစ်တယ်ဆိုတာပြသတာပါပဲ။မြန်မာအမျိုးသမီးတွေဟာငယ်ငယ်ကတည်းကတူတူပြောလှလှပပဝတ်ဆိုပြီးတော့ခင်းကြောင်းခံလာရတာဖြစ်ပါတယ်။ချို့တက္ကသိုလ်ဝင်ကွင်းတွေမှာအမျိုးသမီးတွေအတွက်ရမှတ်ပိုပြီးတိုးမြင့်ထားသည့်တိုင်အောင်တက္ကသိုလ်တွေမှာအမျိုးသားတွေထက်အမျိုးသမီးတွေအရေးအတွက်ပုံများနေပါတယ်။သို့တော်လည်းအမျိုးသမီးတွေဟာအသက်မွေးဝန်းကျင်လုပ်ငန်းတဲ့ဇနီးမယားကလေးမိခင်ဖြစ်တာအယိုးထုတ်ကြရတာများပါတယ်။မြန်မာပြည်စီးပွားရေးလုပ်ငန်းတွေရဲ့ CEO တရားမှာအမျိုးသမီးဟာ3ယောက်သာရှိပြီးနိုင်ငံတော်အဆင့်လွှတ်တော်တွေမှာလည်းအမျိုးသမီးအရေးအတွက်ဟာ10%ခန့်လောက်ပဲရှိပါတယ်။အဒီနီယာမှာဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်ကတော့ချွင်းချက်ဖြစ်ပါတယ်။ဒါတောင်မှပဲဒေါအောင်ဆန်းစုကြည်ဟာလည်းသုဘခင်ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်လို့ဆိုပြီးစောရကတက်နိုင်ပါသေးတယ်။ဒီလိုသမျိုးကြဖြစ်စဉ်တွေကိုပြောင်းလဲဖို့မီဒီယာတွေအထုသင့်ပါတယ်မီဒီယာဆိုတာဒီမိုကရေစီလူ့အဖွဲ့အစည်းတစ်ခုရဲ့အောက်ဆီဂျင်ပဲဖြစ်ပါတယ်မတူကွဲပြားမှုတွေကိုပုံမကိုစားပြုမှုစီလာအောင်လှုပ်ဆောင်ပေးနိုင်တဲ့စွမ်းအင်ရှိပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးမြန်မာနိုင်ငံမှာစစ်ရုံတိဆောက်ဖို့အစီအစဉ်ကို Samsung ကဖျက်လိုက်တယ်ဆိုတော့ The Korea Times ဇင်းစာပါသတင်းဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ် Samsung Electronics ဟာမြန်မာနိုင်ငံမှာ smartphones တမမဟုတ်အိမ်သုံးစပစ္စည်းတွေထုတ်လုပ်မဲ့စက်ရုံတိဆောက်ဖို့အစီအစဉ်ကိုနိုင်ငံရေးအခြေအနေမတိကျမရေရာမှုတွေအပြင်စီမံအုပ်ချုပ်ရေးဘက်မှဘဝင်မချမှုတွေကြောင့်ဖျက်သိမ်းလိုက်တာဆိုပြီးအစချီရေးသားထားပါတယ် smartphone ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Samsung ဟာဗီယက်နမ်မှာစက်ရုံသုံးရုံတိဆောက်ထားတာဖြစ်ပြီးခုမြန်မာနိုင်ငံမှာလှုပ်အားခါတက်တာပြီးတကားဖွင့်စားနိုင်ငံဖြစ်တဲ့အတွက်ကြောင့်လေစက်ယုံတိဆောက်ဖို့လေးလာတုံ့တခဲ့တာဖြစ်ပါတယ်။မကြာသေးမီကမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးမှတော့ Samsung ကစက်ယုံမတိဆောက်ဖို့နောက်ဆုံးဆုံးဖြတ်ချက်ချလိုက်တယ်လို့ခိုင်လုံတဲ့သတင်းရက်ွက်တူကိုကိုးကားပြီးဖော်ပြထားပါတယ်။လက်ရှိ Samsung ဟာရန်ကုန်မြို့မှာ Thai Samsung Electronic အောက်မှာယုံကွဲဖွင့်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုမကြာသေးမီက Samsung အဖွဲ့သွားရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်စက်ယုံတိဆောက်ရာမှာမြန်မာဘက်ကလမ်းတွေကိုလည်းကုမ္ပဏီကအကုန်ကျခံဆောက်ပေးရမယ်လို့တောင်းဆိုခဲ့တဲ့အတွက် Samsung ကအခုလိုဆုံးဖြတ်ချက်ချလိုက်တာလို့ခိုင်လုံတဲ့သတင်းရကွက်တူကကိုးကားပြီးဖော်ပြထားပါတယ်။2013ဇန်နဝါရီလက Samsung ဟာရန်ကုန်အနီးမှာစက်ယုံတိဆောက်ဖို့မြန်မာအစိုးရထံက contract ရလိုက်တာဖြစ်ပါတယ်။ဒါပေမဲ့မြေနီးယားရင်းနှီးမြှုပ်နှံမှုမဲ့လုံးတွေနဲ့လက်စစ်တပ်အားရရှိရေးပြဿနာတွေရှိတဲ့အတွက်ကြောင့်စိတ်ယုံကိုမဆောက်ဖြစ်ခဲ့ပါဘူး။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုကလည်းအကြောင်းတစ်ခုဖြစ်ပြီးဒေါအောင်ဆန်းစုကြည်အစိုးရတက်လာရင်လူတွေကစီးပွားရေးမှာအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာမယ်လို့မျှော်လင့်ခဲ့ပေမဲ့ပြောင်းလဲတာဟာခုတည်းတည်းတော့နေနေတယ်လို့ယူဆတဲ့အကြောင်းလေးဆောင်းပါးမှာထောက်ပြထားပါတယ်။ Samsung ကတော့မြန်မာနိုင်ငံမှာခုလိုရင်းနှီးမြှုပ်နှံမှုမကြသည့်မီကလိလစဉ်းစားတာမရှိခဲ့ဘူးလို့တော့ညင်းဆိုထားကြောင်းဆောင်းပါးမှာလည်းဖော်ပြထားပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။နာနေခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးမှာပ
ါဒီကနေ့မနေ့တင်ပြမယ် EDN အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G Living ကL I V E live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D hand ကလေ T O 2ကမှာ M O U T H mouth ကပါဇာဆိုတော့စပိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ဘဝရတ္တီတာလက်ကဏီပါဇာဆိုပြီးတော့အသေးပဲရပါတယ်ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြက်တိတ်ကြတဲလွန်းလာတော့နောက်ထမင်းတနဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခက်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇက်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြကြရအောင်။
The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown mi da su ma khle thong yaw shi de. Khin mon phit tu ga le ma cha thi mi ga be a lou pyou twa ke de. Da chaung tru mi da su ma chaung le bu jet de la de lu thi be ya ba de. U ma go naw ta khaw na sin chi cha ya aw.
The Browns have 3 kids.The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American idiom တို့ English စာသင်ခန်းစာပူးခြားချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါမယ်အရင်ဆုံးမြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပြီးပါဖြစ်ပါတယ်မြန်မာနိုင်ငံအစိုးရအနေနဲ့ရခိုင်ပြည်နာကင်တွေးရမှာလူအပ်ချက်တွေရှိနေတာလဲပြည်နာကိုပုံမကြီးထွားလာစေတဲ့အကြောင်းတရားဖြစ်တယ်လို့ဥရောပရောက်မြန်မာပညာရှင်တဦးကတုံးသက်ပါတယ်ဘလူပြောင်းလဲကင်တွေးတင်တယ်လဲဆိုတာကိုလည်းထောက်ပြလိုက်ပါတယ်ဂျာမနီနိုင်ငံဟမ်ဘတ်တက်တူမှာမြမရေးရာဌာနရဲ့ကတိကအငြိစားဥခမောင်စောနဲ့ဥကျော်စံသားတို့ဆွေးနွေးတုံးသက်ရမှာဥခမောင်စောကအခုလိုစပြီးတော့ပြောပြပါတယ်
ပြပနာကတငွင်းငွေလောင်နေတဲ့မီးပဲတငွင်းငွေလောင်နေတဲ့မီးကိုဘာသွားဖြစ်တယ်လဲဆိုတော့ကိုဗစ်အန်နန်ကွန်ပရှင်ဖွင့်နေတဲ့ကိစ္စကအင်္ဂလိပ်လိုပြောမယ်ဆိုရင်တော့ to open the Pandora's box ပဲအဲ့ဒါမှာ team name သိမရဖြစ်သွားပြီးတော့တစ်ဖက်ကထောင်ထက်နဲ့ထောင်ချောက်ထက်ကိုတက်တယ်ကိုသွားတိုးတယ်အဲ့ဒါကြောင့်မလို့ကဘာမှပြီးအစိုးရရောဘာမှပြီးကလူတွေရောဘာတွေရောအကုန်လုံးကတစ်ကမ္ဘာလုံးကဝိုင်းထောင်းတာခံနေရတယ်
အဲ့တော့ကော်ဖီအနန်ကိုမခေါ်ဘဲနဲ့သူတို့ကိုမအဖဲနေလိုက်ရင်ရောဒီပြဿနာကိုနိုင်ငံတကာကမသိပဲနေမလားဆရာ
နိုင်ငံတကာကတော့နည်းနည်းတော့လာမှာပဲခုအရင်အစိုးရတွေဆက်ဆက်မှလည်းလာနေတာပဲဒါပေမဲ့ဒီနောက်ကြီးကြီးဖြစ်သွားစရာအကြောင်းမရှိဘူးအခုကကော်ဖီအနန်ကော်မရှင်ကိုတွားဖွဲ့တဲ့အတွက်ဒါကျွန်တော်အမြင်မှာတော့ဒါပြည်တွင်းရေးဖြစ်နေတဲ့ပြဿနာဆက်ဆက်ကိုအပြည်ပြည်ဆိုင်ရာပြဿနာဖြစ်သွားစေတယ်ဒါကလည်းဟိုဒေါ်စုအနေနဲ့ကသူကတော့ဒါကိုပြည်လျာပြည်လျာကြောင့်ဒီလိုလုပ်နိုင်ရင်ကောင်းမယ်ထင်ပြီးလုပ်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒါကခင်ဗျားပေါ့စီလိုလိုကြောင့်ရိုးထိုးစီးအတွက်ပိုလီးဆိုတာသူဖြစ်သွားတယ်
။ကိုဖီအန်ကိုခေါ်ပြီးတော့အကြံပေးအဖွဲ့မဖွဲ့ခဲ့ရင်ပထမတစ်ခါဦးသိန်းစင်အစိုးရထက်ကဖွဲ့ခဲ့တဲ့အကြံပေးအဖွဲ့အစီရင်ခံစာထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအတိုင်းလိုက်နိုင်ရင်ရောပြည်လမှုရမယ်ထင်သလားနိုင်ငံတကာကရောလက်ခံမယ်ထင်ပါသလား
။ချိန်နမလားလက်ခံမလားဆိုတာကတော့ငွေများတရားနိုင်ဆိုတဲ့စကားရှိတယ်ဗျာနိုင်ငံတကာမှာလည်းဒီ OIC ရဲ့ငွေတွေကတော်တော်ကိုဆွရောက်ပြီးဝင်နေပြီအဲ့ဒီတော့ဦးသိန်းစင်ဖွဲ့တဲ့ကော်မတီတွေကအတိုင်းဟိုအကုန်လုံးလိုက်လို့ပြီးတိုင်အောင်လဲဟိုပရက်ရှာကတော့လာနေပါပဲဒါပေမဲ့ဒီလောက်ကြီးကြီးတော့ပြည်မဆန္ဒလာစီရအကြောင်းမရှိဘူးနောက်ပြီးတော့ဒီလောက်ကြီးကြီးလဲတို့ထောင်နဲ့ထောင်ရောက်တဲ့ဝင်သွားစီရလည်းမရှိဘူ
းကော်ဖီအန်အန်ကော်မရှင်လို့
နိုင်ငံတကာကော်မရှင်တွေကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးလိုက်တဲ့ဟာမှားယွင်းတယ်လို့ဆရာပြောတယ်။အဲ့တော့အဲ့လိုမလုပ်ရင်တခြားတခြားကောင်းတဲ့ alternative ဘာလုပ်နိုင်လဲအဲ့တော့နိုင်ငံတကာမှာထုတ်ဖော်ဖို့တည်းရှိ
။ Okay. ပြဿနာကမြန်မာစားတယ်ဆိုတော့ဒီ energy ဆိုတာစားတွက်လာကြတဲ့ကသူကဟိုအခေါ်အဝါတွေကိုပြောင်းပလိုက်တယ် nomenclature တွေကိုရခိုင်ပြည်ထဲမှာအစိုးရကသူကဒီခေါ်နေရှင်းနေပြီကျွန်တော်အရင်ခေါ်သူရခိုင်နဲ့ကလားဟဲ့လားမဟုတ်လို့ရှိရင်သူကခေါ်တဲ့ကရခိုင်နဲ့ဘင်္ဂလီအဲ့ဒါကိုသူကအဲ့လိုမဟုတ်ဘဲနဲ့ဒီအင်္ဂလိပ်ရခိုင်မခေါ်ရဘူးဘုရားဘာသာအတိုင်းဝိုင်းခေါ်ရမယ်ရခိုင်ပြည်ထဲကဟိုအရာကြီးကိုဘင်္ဂလီမခေါ်ရဘူးရခိုင်ပြည်ထဲကမွတ်စလင်အတိုင်းဝိုင်းခေါ်ရမယ်ဆိုပြီးလုပ်လိုက်တယ်အဲ့လိုလို့လည်းချင်းအမည်ကပအမည်မှာဗုဒ္ဓဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာလို့ထင်သွားကြတယ်။အဲ့ဒါအမှမလို့အဖက်နဲ့ပေါ်လာတဲ့ပြဿနာဒီမှာနာမည်အတိတ်ထွန်းနိုင်လို့ဒီကဗုဒ္ဓဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘဲနဲ့ဂျေဇာကန်တိုင်းရင်းသားနဲ့ဟိုမှာနိုင်ငံသားမဖြစ်သေးသူများနဲ့ဖြစ်နေတဲ့ပြဿနာဆိုတာကိုရှင်းလင်းအောင်ပြနိုင်ရမယ်။အဲ့ဒီပြနိုင်ဖို့ဘာလို့အောင်လဲဆိုလို့ရှိရင် international level မှာ lobbyist ငားတော့မယ်lobbyist မှငားပဲနဲ့မရဘူး lobbyist ငားတဲ့နေရာမှာလည်းအဲဒီ American နဲ့ခဏတည်းအတွက်ကိုအဆွေတစုံငားရမယ်ဒီဥရောပတိုက်အတွက်ကိုလောလောဆယ်မှာ EU နဲ့ UK အတွက်ကိုတွဲထားလို့ရတယ်နောက်ပိုင်း UK က EU တွေကခွဲထွက်သွားတဲ့အချိန်မှာအဲ့ဒါဆိုရင်နောက်တစ်ခုတည်းသက်ခွဲရမယ် EU နဲ့ UK နဲ့နောက်ပြီးတော့ဒီပိုင်းရောက်နေတဲ့မြန်မာနိုင်ငံသားဟောင်းနေပေါ့ဒီတော်တော်များများစီအစွေအခင်မှာတော့ငါတို့ဒေါအောင်ဆန်းစုကြည်နာမည်ကိုအသုံးချပြီးတော့ကျွန်တော်တို့ဂျမတို့ဗမာကြီးမှာနေဟာတာဖြစ်တော့မှမလို့ဆိုရွှေဖြူကြီးလောက်ထားတဲ့လူတွေအများကြီးရှိပါတယ်အဲ့လိုလူတွေကလည်းအခုချိန်မှာဗမာပြည်ဆိုရတဲ့ဒေါအောင်ဆန်းစုကြည်ကြက်တဲ့ကျုံတို့ချိန်မှာတို့အနေနဲ့ solidarity ရှိဖို့အရေးကြီးတယ်တချို့နိုင်ငံတွေမှာသူဆန္ဒပြပေးတဲ့လူတွေရှိပါတယ် we stand with you ဒေါ်စုဆိုပြီးတော့ဒါမဲ့တို့ကိုနေတယ်အဲ့လိုမျိုးတွေကမင်းထွက်အောင်လုပ်ရမယ်နောက်ပြီးတော့ပြည်တွင်းမှာဗာသာပေါင်းစုကြည်ဆိုလျှောက်ပြီးတော့ပွဲလေလို့အဲ့ဒါကြီးကမလို့ဘူးလို့ဆရာကမလို့ဘူးအဲ့ဒါကြီးကဟိုတကယ်ကိုဘာနဲ့လို့လုတ်ပြနေတဲ့ပွဲတွေမှန်သိသိပါတယ်အဲ့ဒီလိုပွဲတွေမလို့ဖွင့်နေဘုဇံဘာသာနဲ့ဒီမြန်ဘာသာတွေနဲ့အကုန်ချစ်ချစ်ကြီးကြီးရှိရဆိုတယ်ပြစီရကအလွယ်ဆုံးနေမှာရှိလဲဆိုရင်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အသင်းတွေအနေနဲ့ကဒါဘုဇံဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူးကျွန်တော်တို့ဗမာမွတ်စလင်အများစုဗမာပြည်ထဲမှာအေးအေးချမ်းချမ်းနေနိုင်ပါတယ်ပကောင်းပလီတက်နိုင်ပါတယ်ကိုလို့ချင်တာလုပ်နိုင်ပါတယ်ဆိုတာကိုသူတို့အနေနဲ့ဗမာလိုရေးပြီးစာတွေထုတ်နေတော့ပိုပဲအင်္ဂလိပ်လိုဥရဒူးလိုအာရဗစ်လိုအဲ့ဒါတွေနဲ့ထုတ်ပေးရမယ်အဲ့ဒါတွေနဲ့ထုတ်ပြီးတော့မှဒီအစ္စလာမ်နိုင်ငံတွေမှာတကယ်တကယ်အမှန်တွေကိုသိပြီးတော့ဗမာပြည်ပေါ်မှာလုပ်တဲ့ဖြားတွေကျသွားမယ
်အခုနိုင်ငံတကာကတော့မြန်မာနိုင်ငံအပေါ်မှာသူရဲ့အမြင်ဟာအင်မတန်ကိုပြင်းထန်ဆိုးရွားနေပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့ reputation ဟာသိပြီးတော့ဆုတ်ယုတ်နေတဲ့သဘောမှာရှိနေတယ်လို့ပြောရမှာဖြစ်ပါတယ်။ဆိုတော့ဒီအခြေအနေကနေပြီးတော့ပြန်လဲရုံထနိုင်ဖို့အတွက်ကောဘယ်လိုဆရာစဉ်းစားမိပါလဲခင်ဗျာ
။ဒီအခြေအနေကနေပြန်လဲရုံထဖို့ဆိုတော့သူတို့လည်းအခုလုပ်နေတာပဲလေ။သူတို့သဘောနဲ့သူတို့ပြန်လာတဲ့လူကိုကုန်လက်ခံမမယ်။ဘာညာပြောနေတာပဲ။အဲ့ဒါဘယ်တော့ထိအောင်မြင်မလဲတော့ကျွန်တော်မသိဘူးပေါ့ဗျာ။ကျွန်တော်အမြင်အဖြစ်ပြောရမှာကျွန်တော်သိတော့အောင်မြင်မယ်မထင်ဘူး
။ဘာဖြစ်လို့လဲဆရာ
။ဘာဖြစ်လို့လဲဆိုတော့ဒီလူတွေထွက်ပြေးတဲ့အကြောင်းရင်းကတဖက်ကနေပြီးသူတို့ကိုဖြူဆွဲပြီးခေါ်နေတာကိုမင်းတို့ဘာမှကြီးတယ်မှမနေနဲ့နေမင်းတို့သေးသေးမယ်ဒီဘက်ကိုလာခဲ့လာလို့ရှိရင်မင်းတို့တတိယနိုင်ငံတွေကိုရောက်အောင်ပို့ပေးမယ်ချမ်းသာတဲ့နိုင်ငံတွေကိုသွားလို့ရမယ်ဗာမယ်ဆိုတာအဲ့ဒီကြောင့်မလို့ထွက်သွားတဲ့လူတွေလည်းခင်ဗျားတို့ကြည်လေချက်ချင်းကိုမနေချင်းကြချင်းကိုသိမ့်နဲ့ချီသွားတယ်ဆိုတာအဲ့ဒီသိမ့်နဲ့ချီတဲ့လူတွေကိုတကယ်တကယ်ပြန်စစ်လို့ရှိရင်အခုသူတို့စီရင်ပေးတဲ့6သိန်းဘလောက်7000ဘလောက်ဆိုတာအဲ့ဒီစီကတကယ်တကယ်မမဒီမှာနေခဲ့ဖို့တဲ့လူကဘလောက်ထွက်လာအောင်မလဲကျွန်တော်တို့မသိဘူး
အဲ့တော့သူတို့သဘောနဲ့သူတို့ပြန်မလာဘူးဗမာပြည်ဘက်ကတော့တကားဖွင့်ထားတယ်ကျူးစူပါတယ်လုံနေရသားနဲ့မလာရင်ကောအဲ့ဒါကိုမြန်မာပြည်အပြစ်လိုပဲဝိုင်းပြောကြအောင်မယ်လို့ဆရာယူဆသလားဆရာနိုင်ငံတော်က
မဆပါနဲ့ပြောမှာပါကျွန်တော်အမြင်ကိုပြောရင်တော့အရှင်းဆုံးကိုပြောနိုင်မယ်ဗျာသူတစ်ဖက်ကလုံနေတာကတော့ဗမာပြည်အထူးသဖြင့်ဒီရခိုင်ပြည်အနောက်မြောက်ပိုင်းမောင်တော်ဒေသကိုသူတို့ကအရှက်တရဲ့ကိုဆိုဘလို့ကျွန်တော်ကြံနေတာကိုအဲ့တော့သူတို့ဘက်ကတော့အဲ့ဒါမဖြစ်ဖြစ်အောင်ကြံပါမိသူတို့လုပ်နိုင်မယ်အဲ့ဒါကိုယ့်ဘက်ကလည်းဂျယ်လေပတ်ပတ်နဲ့ရှောင်းနိုင်တိနေမှရမယ
်ဘယ်လူများရှောင်းနိုင်တိနေအောင်အမေတို့ထင်ပါလဲ
တဖက်ကကိုယ့်ကိုဆွဆွဲနေတာကလူသတ်တဲ့မရင်းချင်းတဲ့ယွာတွေကိုမိရှို့တယ်အဲ့ကိုယ့်ဘက်ကပြောတာမသက်ဘူးမိမရှို့ဘူးမရင်းမချင်ဘူးပြောတယ်အဲ့ဒါညို့ကိုယ့်ဘက်ကမှန်ကန်ညောင်းတက်တည်ပြနိုင်ရမယ်ကောင်းပြီဘယ်နှစ်ဘယ်ရက်ကဘယ်ယွာမှာဘဒုကိုဘယ်ယောက်သတ်ခံတယ်ဘယ်မှာလဲအတိအကျစီရင်ပေးပါအဲ့တို့ပြီးတဲ့စည်ရင်အတိုင်းကို ရန်ကုန်မှာရှိတဲ့တန်တမန်အဖွဲ့ဝင်တွေအကုန်လုံးကုလသမဂ္ဂအဖွဲ့ဝင်တွေရန်ကုန်မှာရှိတဲ့လူတွေကိုခေါ်သွားပြီးအဲ့ဒီနေရာတွေမှာပြပါတကယ်ဟုတ်လားမဟုတ်လားကြည့်ပါဆိုပြီးအဲ့လိုကြီးနဲ့မှတန်တရားကိုပြင်ရှင်းနိုင်မယ်လားရှိမယ်အပြင်ကနေပြီးတော့အဖွဲ့တွေကိုတို့ဝေမခံခြင်းပါဘူးဆိုတာကတော့တို့အကြောင်းနေနဲ့တို့ရှိနေမယ်လေအဲ့ဒါအဲ့ဒီကိစ္စကိုတော့ကျွန်တော်ဘာမှမပြောလို့ဘူးဒါပေမဲ့အနည်းဆုံးဗမာပြည်ထဲမှာရှိတဲ့နိုင်ငံသားတန်တမာနေနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေကိုတော့ကြည့်ခွင့်ပေးပါပေးလိုက်လို့ရှိရင်ပေးပြီးသိချကြည့်ပါသေးတို့ကြိုက်တယ်လို့ကြည့်ပြီးလို့ရှိရင်ဟုတ်လားမဟုတ်လားတို့ပြန်ပြီးတော့ press conference လုပ်ခိုင်းပါအဲ့လိုနည်းနဲ့မှလည်းစံတန်ရပြန်ဖြည့်ရှင်းလို့ရတော့မှာပဲမဟုတ်လို့ရှိရင်တော့ကြည့်ခွင့်မပေးဘူးမလုပ်ဘူးဆိုတာတွေကတစ်ခုပြီးတစ်ခုမှဆွဆွက်ချက်တွေကတက်နေအောင်မှာပဲဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စ
ေ NLD အစိုးရရဲ့ဒီပြဿနာကင်တွယ်မှုအပေါ်မှာလည်းပဲအထူးသဖြင့်ရခိုင်ပြည်ကလူတို့ရခိုင်နိုင်ငံရေးပါတီတွေသိပ်ဘဝင်မကြဘူးဆိုတာမျိုးကြားပါရတယ်။အထူးသဖြင့်ကတော့သူတို့ရဲ့လူတို့ဆန္ဒသဘောထားကိုထက်သွင်းမစင်စားဘူးလို့ပြောနေကြတယ်။ဒီကိစ္စနဲ့ပတ်သက်လို့ကဘယ်လိုပြောချင်ပါလဲ
။ဒီ NLD နဲ့တိုင်းရင်းသားပါတီတွေဆက်ဆံရေးရတယ်ပြင်ရမယ်။တိုင်းရင်းသားပါတီတွေတော်တော်များများကလည်းမကျေနပ်ချက်တွေအများကြီးရှိတယ်။အဲ့ဒါတွေကလည်းဘာကြောင့်ဖြစ်ရလဲဆိုလို့ရှိရင်ကျွန်တော်တို့ငငယ်တုန်းကဖတ်စာပါလာဖြစ်မှာဆိုလို့ရှိရင်ပြည်နယ်တွေမှာဖတ်စာပါလာအဖွဲ့တွေမထားဘူး။ဖတ်စာပါလာကတော့မရွေးဘူး။အဲ့ဒီအစားကိုပြည်နယ်သားတွေကိုပဲသူတို့ကရွေးခိုင်းတယ်အဲ့ပြည်နယ်သားတွေကသူတို့ဖတ်စာပါလာအဖွဲ့နဲ့မဟာမိတ်ဖွဲ့ထားတယ်အဲ့တော့ရွေးကောက်ပွဲနိုင်ပြီတက်နိုင်ရင်ဒီအဲ့ဒီအမတ်တွေကလွတ်တော်ထဲမှာသူတို့မဟာမိတ်ဖွဲ့ဆိုတော့သူတို့ဖတ်စာပါလာအစိုးရကိုပဲမဲပေးတာပဲဥပမာကျွန်တော်တို့ဂျာမနီမှာလို့ရှိရင်လေဒီအစိုးရတဖွဲ့နေတဲ့ CDU ပါတီကဒီဘာဗေးရီးယားပြည်နယ်ထဲမှာဆိုလုံးဝ CDU မရှိဘူးသူတို့မှာ CSU စံနာမည်ပဲရှိတယ်ပါတီနဲ့အဲ့ဒီ CSU နဲ့ CDU ကမဟာမိတ်ကျွန်တော်တို့တောင်ငင်ငယ်တို့ကတော့ရခိုင်ပြည်မှာတော့ဖတ်စာပါလာဝင်ယူနေတယ်။အဲ့ဒါရခိုင်ကပြည်နယ်မှမရသေးဘူး။ရခိုင်ကတိုင်းကိုတကယ်ပြည်နယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့မှာတော့ဖတ်စာပါလာတော့မယူဘူး။နောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တိုင်းရင်းသားပါတီရဲ့အမတ်ကြီးကအများစုနိုင်တယ်။ဒါပေမဲ့သူတို့အစိုးရဖွဲ့ခွင့်မရဘူး။အခြေခံဥပဒေလိုဆိုဘာလို့အကြောင်းပြပြီးဖွဲ့ခွင့်မပေးဘူး။ကျွန်တော်တော့ဒီအခြေခံဥပဒေကိုသေသေချာချာတော့မဖတ်မိဘူး။ဒါပေမဲ့ကျွန်တော်ဖတ်မိလို့သိရလို့ကနိုင်ငံတော်သမ္မတကပြည်내ဝန်ကြီးချုပ်ကခန့်အပိုင်ခွင့်ရှိပြီပဲသူရေးထားတယ်။နိုင်ငံတော်သမ္မတကပြည်내ဝန်ကြီးချုပ်ကိုမိမိပါတီထဲမှာခန့်ပြီလို့ရေးမထားဘူး။အဲ့ဒါလေးလည်းပါနိုင်တယ်။တိုင်းရင်းသားပါတီတွေက NLD နဲ့ဘဟုအစိုးရကိုအယုံကြည်မရှိဖြစ်နေတာ။သူပြည်ရခိုင်ပြည်မှာဆိုလို့ရှိရင်အရင်ကျန်းဖို့အစိုးရတုန်းကတော့မှဒီလောက်ရခိုင်ပါတီနဲ့အစိုးရနဲ့ထိတ်ထိတ်မတွေးခဲ့ဘူး။စစ်အစိုးရဘာမှမချွတ်ကြဘူးဘာမှမပြော။အခု NLD နဲ့ကျမှတကယ်ကိုထိတ်ထိတ်အကြီးကျယ်တွေးနေတာကတော့ဟိုရှင်းချင်းပြောရလို့ရှိတော့ဗျာ J ဆိုတာကနှစ်ဖက်လုံးချိန်မှာပဲချိန်မိတယ်။တပင်းရည်ရည်ပါချီတို့ဘယ်လိုမှမချိမိဘူ
းဆောက်ခင်မောင်စောဆရာနဲ့ကျွန်တော်နဲ့အခုဆွေးနွေးကြတာဒီခိုင်ပြဿနာနဲ့ပတ်သက်ပြီးတော့အစိုးရကင်တွယ်ဘုံဘယ်လိုလုပ်ခရင်ကောင်းတယ်ဆိုရက်ကြားပဲဖြစ်ပါတယ်ဆိုတော့ပြဿနာရဲ့ဇင်းမြစ်ဖြစ်တဲ့ခိုင်ဒေသအတွင်းလူအဖွဲ့အစည်းတစ်ခုအကြမ်းမှာသဟဇရာဖြစ်ရေးကျွန်တော်ငငယ်တော့ကလို့မွတ်စလင်တွေနဲ့ကျွန်တော်တွေနဲ့အတူလက်ပွန်တတီဆက်ဆံနေခဲ့ကြတယ်အဲ့လိုအခြေအနေမျိုးရောက်နိုင်မဲ့အလားအလာကောဆရာမြင်ပါသလားဘယ်လိုလုပ်စင်နေထင်ပါလဲ
အဲ့လိုရောက်ဖို့ဆိုတာကဒီလိုရှိတယ်ဦးကျော်စံသာကျွန်တော်တို့ငငယ်တုန်းကတိတ်ခဲ့တဲ့မွတ်စလင်တွေနဲ့အခုရှိတဲ့မွတ်စလင်တွေဦးနေရမှာနေတဲ့မွတ်စလင်တွေနဲ့မတူဘူးကျွန်တော်တို့ငငယ်တုန်းကရှိခဲ့တဲ့မွတ်စလင်တွေအစ်စ်တွေမှာပဲနေနေမမနေနေသူတို့ကအဲ့ဒီဒေသခံစကားကိုကောင်းကောင်းတတ်ကြတယ်ဖောင်းမင်းဆက်ဆံရေးရတဲ့ဘာမှပြဿနာမရှိဘူးကိုယ်ပဲတဲ့ဘာသာလွဲတာကလွဲလို့ကျန်တာတွေကဘာမှပြဿနာမရှိဘူးအကုန်လုံးဘုရုပုံမှာဘုရုဒစိမ့်လို့မထင်ဘူးအခုနောက်ပိုင်းဝင်လာတဲ့လူတွေကဒေသခံစကားကိုမတတ်ကြဘူးသူတိတော်မောင်းတော်သွားကြည့်အထူးသဖြင့်မောင်းတော်မှာသူတို့ခေါ်တော်စကားမတက်လို့ရှိရင်ဘယ်သူမှဘာမှလုံးလို့မရတော့ဘူး။ရခိုင်စကားနဲ့သူတို့မသိညာဘူး။အဲဗမာနိုင်ငံသားဖြစ်ချင်ပါတယ်ပြောတယ်ဗမာနိုင်ငံသားဖြစ်ချင်အဲသက်ဆိုင်ရနိုင်ငံရဲ့ဘာသာစကားကိုတော့တတ်ရမှာပေါ့။ဘယ်နိုင်ငံမှမဆိုတာထုံးစံမယ်။ဘယ်လိုပြန်ဖြေရှင်းရင်ကောင်းမလဲဆိုတော့ဟိုနှစ်ဖက်လုံးကတော့အဘေးယူလို့ကြာမှာပေါ့ရှော့ရမှာပေါ့။နှစ်ဖက်လုံးကမလျှော့ဘဲနှစ်ဖက်လုံးကတင်းနေတော့ဘယ်လိုမှတဆက်လို့မရဘူ
း။ဦးကျော်စံသာစီစဉ်တက်ဆက်တဲ့မြန်မာပြည်တုံးတက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးမှာပဲအဲ့ဒါကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်အခုဒီပတ်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင်မိုးအောင်ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်မတ်မိုးရှူကအစီအစဉ်တင်ဆက်ထားပါတယ
်ဒီနေ ီးချပြောချင်တဲ့ယုံကြည်ရာလေးကတော့စိတ်ပိုင်းဆိုင်ရာရင့်ချက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါအခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်းဆိုင်ရာတွေးခေါ်ရင့်ချက်ဖို့နဲ့ကိုချင်းသိက္ခာထိမ့်သိမ့်နိုင်ကြဖို့ဆိုတဲ့စိတ်ပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေဟာလည်းအထူးလိုအပ်လာတာကိုတွေ့နေရပါတယ်လူတွေဟာဥစ္စာစီးပွားတိုးတက်အောင်အဆင့်တန်းမြင့်အောင်ဩဇာတိတ်မှကြီးထွားလာအောင်ကြိုးစားကြရင်းနဲ့ဖြစ်ပေါ်လာတဲ့အောင်မြင်မှုတွေပေါ်မှာတက်မဲ့ရာကနေတဆင့်တခါတရံဘဝရဲ့အခက်ခဲစင်ကုန်မှုတွေကြုံတွေ့လာရတဲ့အခါမှာစိတ်ထဲမှာ mental conflict လို့ခေါ်တဲ့စိတ်တွင်းပဋိပက္ခတွေဖြစ်လာတတ်ကြပါတယ်ဒီလိုကြုံတွေ့လာရတဲ့အချိန်မှာစိတ်ပိုင်းဆိုင်ရာတည်ငြိမ်ရင့်ချက်အောင်မလိကျင့်ထားတဲ့သူတွေဟာပင်ပန်းကြီးစွာရင်ဆိုင်ကြရပြီးနောက်ဆုံးမမှန်ကန်တဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းရင်အရက်ဆတဲ့မူရစ်ဆေးဝါးဆွဲတာတွေစိတ်ချယောဂါဖြစ်တာတွေမိမိကိုယ်ကိုမိမိတက်သေးတာသူတစ်ပါးကိုတက်ဖြတ်မိတာဆရဲအမားတွေမဖြစ်တင်တာတွေကျူးလွန်မိတတ်ကြတာအခုခေတ်မှာအထင်ရှားတွေ့နေရပါတယ်လူများစုဟာရုပ်ပိုင်းဆိုင်ရာကျန်းမာအောင်လှပအောင်ပြုပြင်ကြတာတွေကိုယ်ကာယလေ့ကျင့်ခန်းတွေပြုလုပ်နေကြပေမဲ့မိမိစိတ်ကိုတန်ရှင်းတည်ငြိမ်ရင့်ချက်အောင်ချင်မမေ့လျော်နေတတ်ကြပါရဲ့ဒီတော့စိတ်ပိုင်းဆိုင်ရာတိုးတက်ဖွံ့ဖြိုးအောင်ပြုလုပ်ဖို့အတွက်မိမိနဲ့မိမိပတ်ဝန်းကျင်မှာရှိတဲ့ဖြစ်ပေါ်ပြောင်းလဲမှုတိုင်းကိုဗက်လိုက်မှုကင်းစွာနဲ့တဘာဝကြကြလေးလာသုံးသက်တတ်ဖို့လိုလာပါရဲ့ဒီလိုသုံးသက်ဆင်ခြင်နိုင်မှုအတွက်ကျမတို့မှာမှန်ကန်တဲ့ဘုဟုသုတတွေရှာမိနိုင်ဖို့ရရှိလာတဲ့ဘုဟုသုတတွေကိုလည်းမိမိဘဝတက်တန်းတလျှောက်မှာတွေ့ကြုံခဲ့ရတဲ့ဘဝသင်္ကန်းစာတွေနဲ့တိုက်ဆိုင်ပြီးမှန်ကန်တဲ့အသည့်ဆုံးဖြတ်ချက်ချနိုင်ဖို့ကလည်းအင်မတန်အရေးကြီးပါရဲ့မိမိပိုင်ဆိုင်တဲ့ဩဇာအာဏာအရာဝတ္ထုပစ္စည်းနဲ့တကွသက်ရှိသက်မဲ့အားလုံးဟာအချိန်မရွေးအကြောင်းတစ်ခုခုကြောင့်ပျောက်ွယ်သွားနိုင်တယ်ဆိုတဲ့မမြင်နိုင်တဲ့ပြောင်းလဲမှုတွေအတွက်ရုပ်ပိုင်းဆိုင်ရာ backup တွေပြင်ဆင်ထားဖို့လိုအပ်တယ်လို့မိမိစိတ်ကိုပြင်ဆင်ထားနိုင်ဖို့ကလည်းအထူးလိုအပ်ပါတယ်။အလို့တစ်ခုကိုပြုလုပ်တဲ့နေရာမှာကောင်းမွန်တဲ့အကျိုးသက်ရောက်ရရှိဖို့အတွက်အချက်၄ချက်လိုအပ်ပါတယ်။ပထမဆုံးချက်ကတော့မိမိဆောင်ရွက်မဲ့လုပ်ငန်းအတွက်ဥတီချက်ခိုင်မာရပါမယ်။ဒုတိယကထက်သန်တဲ့ဝရိယရှိရမယ်တတိယအနေနဲ့စိတ်သက်ခိုင်မာရမယ်နောက်ဆုံးချက်ကတော့အကောင်းဆိုးဝေဖန်နိုင်တဲ့ပညာဉာဏ်ရှိရပါမယ်ဒီလေးချက်ရဲ့အဓိကရည်တည်ချက်ကတော့စိတ်ပဲဖြစ်ပါတယ်လူတယောက်ရဲ့စိတ်ထားမြင့်မြတ်မှန်ကန်မှုဟာငငယ်ရေးကနီးစပ်ရာအုတ်ထင်းသူမိဘဆရာသမားတွေရဲ့တွင်တင်ဆုံးမှနီးလန်းပြမှုနဲ့အတူတကွပေါင်းသင်းနေထိုင်တဲ့သူတွေရဲ့အကျင့်စရိုက်ပေါ်မှာအဓိကကြပါရယ်။ကောင်းရာမှန်ရာလို့သူတို့ရဲ့စိတ်ဟာ self confidence လို့ခေါ်တဲ့မိမိကိုယ်ကိုယုံကြည်မှုအပြည့်နဲ့အရာရာကိုရရဲ့ရင်ရင်ဆိုင်နိုင်ကြပါရယ်။ဒါရီအားလုံးဟာစိတ်သက်ခိုင်မာအောင်လေ့ကျင့်ထားသူတွေရဲ့ရလဒ်ကောင်းတွေပါပဲ။စီးပွားရေးလူမှုရေးစတဲ့လုပ်ငန်းတိုင်းမှာစွန့်စွန့်တမန်ကြိုးစားဖို့လိုအပ်တယ်လို့ဝိသမလောဘနဲ့လွန်ကဲအဆွမ်းရောက်မှုတွေကိုလည်းတက်တည်နားလည်ပြီးဆင်ခြင်တက်ဖို့ကိုနဲ့ကိုပတ်ဝန်းကျင်မှာကိုချင်းစာတရားလူစီကန်းဆိုတာတွေကိုအစဉ်အမြဲစောင့်စည်းလိုက်နာကြဖို့လည်းလိုအပ်ပါတယ်။နေ့စဉ်နေ့တိုင်းတနေ့တာမှာကိုလုပ်ခဲ့တဲ့အလုပ်တွေကိုမိမိကိုမိမိဗက်မလိုက်ပဲမှန်ကန်မှုရှိမရှိအိယာဝန်ခံဤတိုင်းသုံးသက်ဆင်ခြင်တဲ့အလေးအကျင့်လေးတစ်ခုကိုမှန်မှန်လုပ်ဖြစ်ခဲ့မယ်ဆိုရင်တနေ့ထက်တနေ့မှန်ကန်ရင့်ကျက်တဲ့အတွေးခေါ်ပြုမှုတွေတိုးတက်လာမှာဖြစ်ပါတယ်။ဘေးဘာသာဝင်မဲဖြစ်ဖြစ်အခုပြောခဲ့တဲ့အလေးအကျင့်လေးတွေကိုအချိန်နည်းနည်းလေးပြပြီးနေ့စဉ်မမှန်သုံးသက်ဆင်ခြင်ကြမယ်ဆိုရင်ဒီအလေးအကျင့်လေးတွေကနေတဆင့်လက်ရှိအချိန်နေထက်ပုံမူရင့်ကျက်ကောင်းမွန်တဲ့အမျှော်မြင်တွေးခေါ်တွေနဲ့ငြိမ်းချမ်းတဲ့လူပေါင်းလောကကြီးကိုအုတ်တစ်ချက်သဲတပွင့်အနေနဲ့ပံ့ပိုးသွားနိုင်လိမ့်မယ်လို့ကျမယုံကြည်ရလေးတစ်ခုကိုမျှဝေလိုက်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင်မိုးအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။မက်ဆီဒိုးနီးယားနိုင်ငံရဲ့အသေးစားအငင်းစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအတွက်ထောက်ကူရစေမယ်။ဘန်ဒါရေးဆိုင်ရာအရင်းမြစ်မျိုးစုံကိုလက်လန်းမိနိုင်မယ့်စီမံကိန်းနှစ်ခုဖြစ်တဲ့စီးပွားရေးဂေယျစနစ်နဲ့ကျွေးမီလွှဲပြောင်းရောင်းချခြင်းဆိုင်ရာစီမံကိန်းတွေကို USAID အဖွဲ့ကမကြာသေးခင်ကပဲစတင်လှုပ်ဆောင်ခဲ့ပါတယ်။စီးပွားရေးဂေယျစနစ်စီမံကိန်းဟာလင်းနစ်စီမံကိန်းဖြစ်ပြီးမက်ဆီဒိုးနီးယားရဲ့အသေးစားအငင်းစားနဲ့အလတ်စားလုပ်ငန်းလေးတွေကိုရှင်ပြိုင်မှုရှိစေတဲ့အပြောင်းအလဲတွေနဲ့လှုပ်ဆောင်ဖို့အတွက်ကြိုးစားမှာဖြစ်ပါတယ်။ဒီအတွက်ဝန်ဆောင်မှုငွေကြေးဆိုင်ရာနဲ့ဈေးကွက်ဆက်ဆက်မှုတွေကိုခိုင်မာစေပြီးသူတို့ရဲ့လုပ်ငန်းမျိုးဆက်အပြင်ထုတ်လုပ်မှုနဲ့လုပ်ငန်းကြီးထွားမှုတိုးလာအောင် အထောက်ကူတွေပေးနိုင်ဖို့ဖြစ်ပါတယ်ဒီစီမံကိန်းကိုအသေးစားအငယ်စားနဲ့အလတ်စားလုပ်ငန်းတွေမှာငွေကြေးဆိုင်ရာသမယိုးချရောတခြားနည်းတွေကိုပါသုံးပြီးသူတို့ရဲ့လုပ်ငန်းတွေတိုးချဲ့နိုင်ရဲ့အတွက်တင့်တော်တဲ့ငွေကြေးအရင်းမြစ်တွေကိုရရှိပြီးလလန်းမှီဖို့အတွက်လှုပ်ဆောင်မှာဖြစ်ပါတယ်ကျွေးမီလွှဲပြောင်းရောင်းချခြင်းဆိုင်ရာစီမံကိန်းကတော့သုံးနှစ်စီမံကိန်းဖြစ်ပြီးအသေးစားအငယ်စားနဲ့အလတ်စားလုပ်ငန်းတွေကိုငွေကြေးဆိုင်ရာရွေးချယ်မှုရရှိနိုင်စေရဲ့အတွက်အပြောင်းအလဲတွေလလန်းမှီအောင်ပညာပေးတာတွေနဲ့အချက်လက်ပေးတာတွေကိုလှုပ်ဆောင်ပံ့ပိုးပေးမှာဖြစ်ပါတယ်ဒီစီမံကိန်းဟာကုမ္ပဏီတွေလိုအပ်နေတဲ့ငွေလဲပတ်မှုအချိန်ရလာစေဖို့နဲ့ငွေအမြန်ရဖို့လှုပ်ပင်းရင်ကုမ္ပဏီတွေကြီးထွားလာအောင်ထောက်ကူပေးတဲ့အတွက်ကုမ္ပဏီတွေဟာပိုးပြီးထိထိရောက်ရောက်ကြီးထွားလာနိုင်မှာပါနိုင်ငံတကာနိုင်ငံအတွက်အထူးသဖြင့်အသေးစားအငယ်စားနဲ့လက်စားလုပ်ငန်းတွေအတွက်စီးပွားရေးတိုးချက်ဖို့အတွက်လှုပ်ဆောင်ရမှာတွေ့ရလေရှိတဲ့အခက်အခဲကတော့ငွေကြေးဘယ်လောက်လဲပတ်နေတယ်ဆိုတာကိုသိအောင်လုပ်ရတာပါလို့ USA ယုံအကြီးအကဲ Edward Gonzalez ကပြောပါတယ်ဒါကြောင့် Macedonia မှာ USA ဟာနှစ်ပေါင်း25နှစ်လောက်ကြာအောင်သူ့ရဲ့စီးပွားရေးဖွံ့ဖြိုးစီမံကိန်းတွေမှာငွေကြေးပမာဏဘယ်လောက်ရှိတယ်ဆိုတာကိုသိအောင်သေသေးချာချာလှုပ်ဆောင်နေရတာဖြစ်ကြောင်းလည်းပြောပါတယ်အသေးစားအငယ်စားနဲ့အလတ်စားစီးပွားရေးဆိုင်ရာလုပ်ငန်းတွေရဲ့ငွေကြေးဆိုင်ရာပုံဖော်ရမှာပုံစံမျိုးစုံနဲ့လှုပ်ဆောင်ရမယ်လို့အမြဲတမ်းယုံကြည်ထားပြီးဒါဟာဒီလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးမှာတိတ်ကိုအရေးပါတဲ့လုပ်ငန်းဖြစ်ကြောင်းလည်းပြောပါတယ်American ပြည်ထောင်စုကတော့မိတ်ဆွေ Macedonia နဲ့အတူလက်တွဲပြီးအန်အောလောင်စီးပွားရေးအလားအလာရှိနေတဲ့ Macedonia ပြည်သူတွေရဲ့ဖွံ့ဖြိုးရေးနဲ့ပံ့ပိုးမှုတွေကိုလှုပ်ပေးရတာအတွက်ဂုဏ်ယူချောင်းလည်းပြောကြားခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အားဘုံမှောက်ချောင်းထပ်မံပြီးတော့အတီးပေးအပ်ပါတယ်ခင်ဗျာ။ယူအီမြန်မာပိုင်းကကြာတော်ရင်းနေမြန်ခင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ကီမျိုးတက်ကကြီးညာပြပါလိမ့်မယ
်စီးရဲနိုင်ငံမှာရက်30ကျပ်အပြစ်ခတ်ရက်ဆဲကိုခုထိအကောင့်ထဲမဖော်ရသေးဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးအကြီးအကဲကပြောကြားလိုက်ပြီးဘဲချင်းစတင်တက်ရောက်မှာလဲလို့လုံခြုံရေးကောင်စီကိုမေးခွန်းထုတ်လိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကရေးယူတန်းခတ်မဲ့ဥပဒေကြမ်းကိုအလင်းမြန်ပြဋ္ဌာန်းရေးအတွက်အမေရိကန်လွှတ်တော်အမတ်တွေကိုဖိအားပေးတဲ့အနေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာဗုဒ္ဓဖူးနေကအမေရိကန်ကွန်ဂရက်စ်လွှတ်တော်ရှေ့မှာစုဝေးတောင်းဆိုကြပါတယ်။သတင်းလွှတ်လပ်ခွင့်ကိုအာဏာတည်မြဲရေးအတွက်ချင်းချောက်မှုလို့ယူဆတဲ့အစိုးရတွေရဲ့ပြစ်မှတ်ထားတာခံရတဲ့သတင်းတောက်တွေပေါ်မှာနှစ်ကုပ်မှုတွေများပြားလာတဲ့ဒီနှစ်ထဲမှာ National Press Club က Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုသတင်းယူဖို့ရှေ့တန်းမှာရုန်းကန်မှုတွေအတွက် 2018 Opportune သတင်းလွှတ်လပ်ခွင့်ဆုကိုချင်းမြင့်လိုက်ပါတယ်ဒီဆုပေးပွဲကို National Press Club ရဲ့လာမယ့်ဆောင်းဦးပေါ်မှာကျင်းပမယ်နှစ်ပတ်လည်အခမ်းအနားမှာချင်းမြင့်မှာဖြစ်ပါတယ်2019ဒီဇင်ဘာလ12ရက်နေ့ကကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ဖမ်းဆီးတာခံခဲ့ရပြီးတော့နိုင်ငံတော်လှည့်ဝတ်ချက်အုပ်ပြေအရအေးအေးယူခံထားရတာဖြစ်ပါတယ်သူတို့တရင်ယူခဲ့တဲ့ရခိုင်ပြည်နယ်အင်းတင်ချေရွာမှာရွန်ဂျာဆေးဦးအသက်ခံမှုတရင်ကို Writers ကနေမကြာသေးခင်ကမှထုတ်ပြန်ခဲ့တာဖြစ်ပါတယ် National Press Club ရဲ့ဥက္ကဋ္ဌဖြစ်တဲ့ Andre Etni ကတရင်လွတ်လပ်ခွင့်ချိုးဖောက်မှုတွေဟာမြန်မာတူရကီနဲ့ Mexico တို့လိုနိုင်ငံတွေမှာတွေ့ရတဲ့ပြန် American ပြည်တော်စုမှာတော့မျှော်လင့်မဲ့တွေ့နေရတာကြောင့်ပြည်သူတွေရဲ့အခြေခံခွင့်ရတွေကိုထိမ့်သိမ့်နေရအခုချိန်မှာပိုးပြီးအရေးကြီးကြောင်းပြောပါတယ်ဒါပြင်သူတို့နှစ်ဦးလိုသတင်းတောက်တွေရဲ့ကြိုးပမ်းမှုတွေဟာအရွေးကောက်ခံအာဏာပိုင်တွေရဲ့တာဝန်ယူမှုကိုနိုင်ငံသားတွေအနေနဲ့တောင်းဆိုမှာအရေးပါတဲ့ထောက်ကူလို့လည်းပြောပါတယ်မြန်မာစုအနေနဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတည်ဆောက်လို့လည်းဆိုရင်သတင်းလွတ်လပ်ခွင့်နဲ့လူခွင့်ရကိုလေးစားလိုက်နာတင်တယ်လို့ဒီ National Press Club သတင်းထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုဒီလာဆန်းမှာလဲ Pan American အဖွဲ့ကPen Barbie Freedom to Write ဆုပေးဖို့အတွက်ရွေးချယ်ထားတာဖြစ်ပါတယ်
။ဒါကတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ညနေဘက်6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကောအနှံ့ကတော်တာချင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးဦးပါခင်ဗျာ
This program has come to you from the Voice of America, Washington.